Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2014စက်တင်ဘာလ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ2425 3251နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ
ကျွန်တော်ကတော့ဝင်းမင်းပါမတ်သင်ကီထိုင်းနဲ့အတူဒီနေ့ထိတဲ့ရသတင်းတွေကိုပြပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဟောင်ကောင်မှာအစိုးရကဆန္ဒပြပွဲတွေအများကြီးဖို့ပြောနေချိန်မှာဆန္ဒပြသူတွေကတော့ပိုလုသွားမယ်လို့အချင်းချောက်လိုက်ပါတယ်အာဖဂန်နစ္စတန်မှာတော့နိုင်ငံခြားတပ်တွေဆက်ထားဖို့သမ္မတအစ်ကလက်မှတ်ထိုးပေးလိုက်ပါပြီအစ္စရေးဝန်ကြီးချုပ်ကမွတ်စလင်စစ်သွေးကြွ IS နဲ့အီရန်ကိုပေးစားလိုက်တာကိုအီရန်ဘက်ကပြန်ဝေဖန်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါကိုညောင်ဝင်းရေ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးမှာစစ်ဘက်ဆက်ဆံရေးအခြေအနေပေါ်မြန်မာဘက်ကဘယ်လိုမျှော်လင့်နေပါသလဲ
ကျွန်တော်တို့စစ်ဘက်ဆက်ဆံရေးဘက်လို့ပြောမယ့်အစားတော့ကာကွယ်ရေးဝန်ကြီးဌာနကကုကြားရဲ့ထိတွေ့မှုလို့ပြောတာပေါ့ပြောရင်ပိုတော့တင်တော့ပါလိမ့်မယ်ရာကျွန်တော်အနေနဲ့ကတော့ဒါဟိုးရှိ
ကုလသမဂ္ဂညီလာခံကိုတက်ရောက်နေတဲ့နိုင်ငံသားဤဝန်ကြီးဦးဝနမောင်လွင်နဲ့တည်ထောင်တွေ့ဆုံမေးမြန်းချက်မှာပြောဆိုထားတာတွေကိုတင်ပြဖို့ရှိပါတယ်။ဒီအကြောင်းအနေနဲ့အတူခါကာဝူရာစီတောင်မှာပျောက်ဆုံးနေတဲ့တောင်တက်သမားတွေကိုရှာဖွေနေရမှာရဟယင်ပျောက်ဆုံးသွားတဲ့တဲ့ရင်တရားစွပ်စွပ်ခဏရတဲ့ဘဂဒါအဖွဲ့ဝင်ချုပ်အဖွဲ့ဝင်ကမက်ဖျူနှင်းထွေရဲ့နောက်ဆုံးအခြေအနေတွေနဲ့အတူလူအခွင့်ရေးနဲ့လူကုန်သိခါရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးတင်ပြဖို့လည်းရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့မတ်သိင်္ကီထိုက်တို့ကတင်ပြပါလိမ့်မယ်ခင်ဗျာ
။ဟောင်ကောင်မှာဆန္ဒပြသူတွေဘက်ကပိုဆန္ဒပြမယ်လို့ချင်းချောက်လိုက်ပေမဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကတော့ဒီဆန္ဒပြပွဲတွေကိုအမြန်ရပ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီနေ့မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးလျှံချန်ရင်မေကွန်းပြောရမှာသူနှုတ်ထွက်ပေးဖို့နဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲလုပ်ဖို့ဆန္ဒပြသူတွေတောင်းတဲ့အတိုင်းလိုက်လျောပေးမှာမဟုတ်ဘူးလို့တင်ခံလိုက်ပါတယ်။ဒါအပြင်Occupy Central Movement လို့အမည်ပေးထားတဲ့ဒီဆန္ဒပြလှုပ်ရှားမှုအနေနဲ့ထိမနိုင်သိမရဖြစ်လာတဲ့အတွက်၅ရက်ကြာလာတဲ့ဒီဆန္ဒပြပွဲတွေချက်ချင်းရက်ဆိုင်ပေးဖို့အုပ်ချုပ်ရေးမှူးလျံကတင်းတင်းမာမာတောင်းဆိုခဲ့ပါတယ်။အုပ်ချုပ်ရေးမှူးလျံကဒီလှုပ်ရှားမှုတွေကတရားမဝင်ဘူးလို့တုံ့နှုံးခဲ့ပါတယ်။ဒါပေမဲ့ဒီဆန္ဒပြပွဲတွေဆက်ကြသွားဖို့အလားအလာရှိနေတယ်လို့တော့သူဆက်ပြောခဲ့ပါတယ်။ဒီဟောင်းကဆန္ဒပြသူတွေဘက်ကလည်းအခုလိုဆန္ဒပြတာရပ်ပေးဖို့တောင်းဆိုတာကိုလစ်လျူရှုခဲ့ပြီးဒီနေ့ညနေပိုင်းရောက်လာတဲ့အမျှလမ်းမပေါ်မှာဆန္ဒပြသူတွေပုံများလာခဲ့ပါတယ်။ဒီတောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာမြို့ထဲကအဓိက300ထက်မနည်းမှာတပိတ်စခန်းတွေဖွင့်ထားပြီးသားဖြစ်ပါတယ်။နှစ်ဖြန်ဗိုလ်တူးနေ့ဆိုရင်တရုတ်နိုင်ငံမျိုးသားနေ့ကြမှာမို့ဒီဆန္ဒပြပွဲတွေပိုကြီးလာဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့နှစ်ဖြန်မတိုင်ခင်ရဲတွေဘက်ကပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလိုမြေယူပုံတွေငရုတ်ရည်တွေဖြန်းပြီးဝင်ရှင်းတယ်လို့အခုတပိတ်စခန်းတွေကိုလည်းဝင်ရှင်းမှာကိုစိုးရိမ်နေကြတာလည်းရှိနေပါတယ်ဆန္ဒပြသူတွေကတော့သူတို့တောင်းဆိုချက်တွေကိုလက်ဖြန်နောက်ဆုံးထားဖြစ်ရှင်းပေးဖို့ရည်စသံပေးထားပြီးတော့မလုပ်ပေးရင်တော့နောက်တစ်ဆင့်တိုးလို့မဲ့ဒီနိုင်ငံရေးအတူမှုအစည်းအဝေးကိုကြီးညာသွားမယ်လို့ဖိအားပေးနေကြပါတယ်ဒီဆန္ဒပြပွဲတွေကြောင့်မြေအောက်ရထားနဲ့ဘတ်စကားလိုင်းတွေဆိုင်တွေပါဝင်စီးပွားရေးလုပ်ငန်းအများအပြားဆက်ပိတ်ထားကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ဆိုရတဲ့အမေရိကန်ပြည်ထောင်စုတို့ဟာကာလရှည်နှောင့်နှေးခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီချက်အရဒီဇင်ဘာလ31ရက်နေ့အာဖဂန်နိုင်ငံတွင်းကနိုင်ငံတကာတပ်ဖွဲ့တွေရဲ့လုပ်ငန်းတွေအဆုံးသတ်ချိန်မှာနိုင်ငံသားစစ်သား 12,000 လောက်နိုင်ငံတွင်းမှာဆက်လက်ခြံထားခွင့်ပြုမှာဖြစ်ပါတယ်။အမျိုးသားလုံခြုံရေးအကြံပေး Hanif Edmar နဲ့ American သံအမတ်ကြီး James Cheningham တို့ဒီသဘောတူညီချက်ကိုကဘူးမြို့တော်မှာလက်မှတ်ရေးထိုးခဲ့တာပါ။ဒီသဘောတူညီချက်ကတော့ Al-Qaeda တို့ကိုပြစ်မှတ်ထားဖို့အတွက်နဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုဆက်ပြီးလေ့ကျင့်သင်တန်းပေးဖို့အတွက်နိုင်ငံခြားတပ်တွေကိုစေစုနှစ်တခုကြာဆက်လက်ထားရှိခွင့်ပြုလိုက်တာဖြစ်ပါတယ်။အာဖဂန်သမ္မတအဖြစ်အာရှပ်ဂါနီအာနာလွှဲပြောင်းရယူခဲ့ပြီးနောက်တစ်နေ့မှာအခုလိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အာဖဂန်ပြည်သူတွေကသူတို့အသည့်ရွေးကောက်တင်မြှောက်လိုက်တဲ့ခေါင်းဆောင်မှုကနေတဆင့်ဒီသဘောတူညီချက်ကိုရွေးချယ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်သံအမတ်ကြီးကပြောပါတယ်။အာဖဂန်နစ္စတန်ရဲ့ရွေးချယ်မှုကအာဖဂန်ပြည်သူတွေပို့ပြီးတော့လုံခြုံပြည်စုံတဲ့အနာဂတ်အတွက်လုပ်နေတာမှာနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ပေါင်းစပ်ဖို့ဖြစ်ပြီးအမေရိကန်တို့ရဲ့ရွေးချယ်မှုကတော့ မိဖက်အာဖဂန်နဲ့ရေးကြီးတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်နှစ်ခုဖြစ်တဲ့အာဖဂန်တပ်တွေကိုလေ့ကျင့်ရေးလက်နက်တပ်ဆင်ပေးရေးနဲ့အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ဖျက်ရေးတို့မှာဆက်လက်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့အမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။အရင်အာဖဂန်သမ္မတဟောက်ဟာမစ်ကာဇိုင်းကတော့အာဖဂန်နစ္စတန်မှာ2001ခုနှစ်တာလီဘန်တို့အာဏာလက်လွတ်ခဲ့ပြီးချိန်ကလေးကနိုင်ငံတကာတပ်တွေနိုင်ငံတွင်းဝင်ရောက်နေတဲ့ကာလအတွင်းအရက်သားတွေတိုက်ဆုံမှုကိုထောက်ပြဝေဖန်ပြီးအခုသဘောတူညီချက်ကိုကာလရှည်ဆန့်ကျင်ခဲ့တာဖြစ်ပါတယ်။အင်ကာနီကသဘောတူခဲ့တဲ့ဒီသဘောတူညီချက်ဟာဆိုရင်အာဖဂန်ညွန်ပေါင်းအစိုးရအသစ်ကိုအမေရိကန်တို့ဆက်လက်ပံ့ပိုးပေးမယ်ဆိုတဲ့ဂရိကဝတ်ကိုထင်ဟပ်စေတယ်လို့လည်းသမ္မတဥပမာကပြောဆိုပါရရှင
်။ ISTRI ဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူအနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကမေကွန်းပြောရမှာအီရန်နဲ့အစ္စလမ်ကမ္ဘာကိုISIS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်ပြီးအခြေအမြင့်မရှိပြောသွားတယ်လို့အီရန်နိုင်ငံကပြန်ဝေဖန်လိုက်ပါတယ်။ ISRI ဝန်ကြီးချုပ်ကအီရန်ဟာနျူကလ িয়ার လက်နက်ထုတ်နိုင်အောင်ကြိုးစားနေတဲ့တစ်ချိန်တည်းမှာသူ့ပေါ်ပိတ်ဆို့တံခါးမှုတွေအဆုံးသတ်နိုင်မဲ့သဘောတူညီချက်တွေကိုရနိုင်ဖို့ကမ္ဘာကြီးကိုလှည့်ဖြားနေတယ်လို့ကုလသမဂ္ဂမှာပြောခဲ့တာပါ။ ISRI ဝန်ကြီးချုပ်နတန်ယာဟူကပဲအစ္စလမ်အစွန်းရောက်အဖွဲ့တွေဖြစ်တဲ့ ISIS, Hamas, Al-Qaeda, Boko Haram စတဲ့မွတ်စလင်စစ်သွေးကြွတွေအားလုံးမှာအစွန်းရောက်အယူဆရှိတာတွေတူညီကြပြီးဒီအဖွဲ့တွေရဲ့အာဏာအရင်းခံဟာအီရန်ဖြစ်နိုင်တယ်လို့ပြောခဲ့တာလည်းပါပါတယ်။ဒါပေမဲ့အီရန်ဘက်ကတော့ Mr. Netanyahu ဟာ Islam Modi စိတ်နဲ့အီရန် Modi စိတ်တွေပြည့်နှံ့အောင်လုပ်နေတယ်လို့ပြန်ဆွဆွဲလိုက်ပြီးအီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားစစ်ဆက်ညှိနှိုင်းမှုတွေပြပြားသွားအောင်လုပ်နေတာဖြစ်တယ်လို့ပြန်ဆွဆွဲလိုက်ပါတယ်။တကယ်တော့အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စီစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့ပြောလာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့မစ္စတာနတန်ယာဟူကအစ္စလာမစ်ဝါဒီအားလုံးကိုတပြေးညီတတ်မှတ်ပြောဆိုလိုက်တာနဲ့ပတ်သက်လို့ဒါကိုသဘောမတူနိုင်ဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ်။Hamas နဲ့ ISIS အဖွဲ့တွေဟာအကြမ်းဖက်အဖွဲ့တွေဖြစ်တာချင်းတူပေမဲ့လို့ချင်းချောက်တဲ့ပုံစံချင်းမတူသလို Hamas အဖွဲ့ကို American ကတိုက်ခိုက်တင်တယ်လို့ဘယ်သူကမှစဉ်းစားပြောဆိုမှမဟုတ်တဲ့အကြောင်းကိုလည်း Mrs. Saki ကပြောခဲ့ပါတယ်ခင်ဗျာ
ဒီလအစောပိုင်းတော့က American သမ္မတအင်ဗျူရောမှာလုံခြုံရေးကြိုးပမ်းမှုကြီးနဲ့ပတ်သက်ပြီး American သမ္မတရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့ Secret Service ရဲ့ညွှန်ကြားရေးမှူးအထက်လွှတ်တော်မှာဒီကနေ့ထွက်ဆိုမှာပါစက်တင်ဘာလ19ရက်နေ့တုန်းကအင်ဗျူရိုကိုကျူးကျော်ဝင်ရောက်ခဲ့သူအသက်42နှစ်အရွယ်အိုမာဂွန်ဇာလက်ကိုလုံခြုံရေးတို့ဖမ်းလို့မမိသေးတဲ့အချိန်အတွင်းမှာပဲသူကအင်ဗျူရိုအကာအရံကိုကျော်မျက်ခင်းကိုဖျက်ပြီးအင်ဗျူရိုအတင်းဝင်ရောက်ခဲ့မှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကဖြေရခက်မဲ့မေးခွန်းတွေကိုမေးကြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ဂွန်ဇာလက်ဟာအင်ဗျူရိုအဝင်ခိတ်အတွင်းမှာပဲဖမ်းဆီးနိုင်ခဲ့တာပါလို့ Secret Service ကအစောပိုင်းကပြောခဲ့ပြီးမယ်ကွန်ဇားလက်ကိုမဖမ်းနိုင်ခင်မှာသူကအင်ဖြူရောအဝင်တကားကလုံခြုံရေးအဆောက်တယောက်ကိုဖျက်ပြီးသမ္မတဥဘာမမိသားစုနေထိုင်ရာအိမ်ဘက်ချမ်းကိုတက်တဲ့လေကားကိုကျော်ခမချီတဲ့ကိုပြေးဝင်ခဲ့တယ်လို့တနင်္လာနေ့တုန်းကတော့သတင်းဌာနတွေဖော်ပြကြပါတယ်။နောက်ပြီးတော့အစပိုင်းတုန်းကကွန်ဇားလက်မှာလက်နက်မပါဘူးလို့ Secret Service ကပြောခဲ့ပေမယ့်နောက်ပိုင်းမှာတော့ဓာတ်တက်လက်ပါခဲ့တယ်ဆိုတာပေါက်ကြားထွက်ခဲ့ပါတယ်။အဲ့ဒီအချိန်အတွင်းသမ္မတဥဘာမမိသားစုကတော့အင်ဖြူရောမှာမရှိပါဘူး။ဒါပြင်သမ္မတအင်ဖြူရောနဲ့သမ္မတမိသားစုကိုကာကွယ်ဖို့တာဝန်ခံထားရတဲ့ Secret Service တို့နဲ့သက်ဆိုင်နေတဲ့တခြားအမှားအယွင့်တွေနဲ့ပတ်သက်တဲ့မေးခွန်းတွေနဲ့လည်း Miss Pearson ရင်ဆိုင်ရဖို့ရှိနေပါတယ်ရှင်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အသံအနေနဲ့အင်ကာနိညဘက်သတင်းတွေကိုဆက်ပြောပေးနေပါတယ်။ထိုင်းနိုင်ငံမှာတော့လက်ရှိအာဏာသိမ်းကောင်းဆောင်ကြီးတဲ့ဦးစီးချုပ်နဲ့ဝန်ကြီးချုပ်လည်းဖြစ်တဲ့ဗိုလ်ချုပ်ကြီး Prayut Chan Ocha ပင်စင်သက်ပြည့်လို့ကြီးတဲ့ဦးစီးချုပ်တာဝန်ကိုဗိုလ်ချုပ်ကြီး Udom Det Sitarbat ကိုဒီနေ့လွှဲပေးလိုက်ပါတယ်။အခုတော့အာနာလွှဲယူရတဲ့ဗိုလ်ချုပ်ကြီး Udom Det ဟာဗိုလ်ချုပ်ကြီး Prayut နဲ့နှိစက်သူဖြစ်ပါတယ်။ဒါကြောင့်ဒီခန့်မှုဟာထိုင်းနိုင်ငံမှာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုဆန့်ကျင်ပြီးဘရင်ကိုထောက်ခံတဲ့အရှေ့ပိုင်းကြားလို့ခေါ်တဲ့ကြီးတဲ့အုပ်စုအသားစီးရလာတာကိုပြတာဖြစ်တယ်လို့သုံးသပ်နေကြပါတယ်။ ဝန်ကြီးချုပ်ဟောက်တက်ဆင်ရဲ့မှရင်လက်ရှင်နဝဲဦးဆောင်တဲ့အစိုးရကိုမိလာတုံကဆက်အနာသိမ်းဖြုတ်ချပြီးအခုအသက်60ပြည့်လာတဲ့ဘူချုပ်ကြီးပရာယတ်အနေနဲ့မနေ့တုန်းကစည်ပြအခမ်းအနားမှာထိုင်းနိုင်ငံမှာအရေးပါတဲ့ကြီးတဲ့ဦးစီးချုပ်ရာထူးကနေအနားယူတဲ့မေကွန်းပြောရမှာသူ့အစိုးရအနေနဲ့စီးပွားရေးအကွဲပြဲစီးပွားရေးနဲ့အကွဲပြဲဖြစ်နေတဲ့ထိုင်းလူပေါင်းပြန်တီဆောင်ရေးမှာကြုံလာမဲ့စိန်ခေါ်မှုတွေကိုချပြခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံလေပိုင်းမှာရှိတဲ့ဝန်တက်ကက်မိတော်တဝိုက်မြင်းကလေးလှုပ်ခတ်မှုတွေတိုးလာနေတာကြောင့်နောက်တစ်ချိန်ပေါက်ကွဲနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေနဲ့အတူမိတော်အနီမှာတည်ဆုံခဲ့ရသူတွေရဲ့အလောင်းနှစ်ဒါဇင်ထက်မနည်းကိုတည်ယူမဲ့အစီအစဉ်ကိုလည်းရန်နာထားရပါတယ်။ဝန်တက်ကက်မိတော်ကနဦးပေါက်ကွဲပြီးနောက်ရက်တော့ကြာစနေနေ့ညပိုင်းကစလို့မိတော်ရဲ့တွန်းခေါ်မှုဟာနောက်တစ်ဆင့်တိုးလာတယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်။ရှာဝေးလုပ်ငန်းတွေခက်ခဲနေစေဖြစ်ပြီး၁၉လက်မလောက်ထူတဲ့ပြမုံတွေထွက်နေတဲ့မိတော်ဝအနီကိုကယ်ဆယ်ရေးဝန်ထမ်းတွေချင့်ကပ်လို့မရနိုင်သေးပါဘူ
း။တောင်ကိုရီးယားနိုင်ငံမှာတော့အပျော်စီးခီးတဲ့တင်ဒီမိုကရေစီမတော်တဆကန်းချေပေါ်တင်သွားရမှာခီးတဲ့အားလုံးကိုကယ်တင်နိုင်ခဲ့ပါတယ်။အရင်တစ်ခေါက်အေပီလာကလူပေါင်း300ကျော်တည်ခဲ့ရတဲ့တင်ပေါ်နှစ်တဲ့နေရာမှာဖြစ်တဲ့နိုင်ငံအနောက်တောင်ဘက်ကန်းချေကဒီကန်းချေနဲ့တင်ပေါ်ညှိသွားမှုမှာခီးတဲ့ပေါင်း109ဦးလုံးကိုကယ်တင်နိုင်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကဆိုပါတယ်။အပျော်ရှုခင်းကြည့်ခီးသွားအများစုတင်လာတဲ့ဒီလိန်ဟာဒီနေ့မနက်မှာပဲဟောင်ဒိုကျွန်းနာကဂျီယိုလာပြည်နယ်အပြင်ဘက်ရေပြင်မှာ6တုံးတိုက်မိပြီးအခုလိုဖြစ်တာလို့တောင်ကိုရီးယားကန့်ကြီးဆောင်အရာရှိတွေကဆိုပါတယ်ခင်ဗျာ
။ IS Islam ရဲ့အစွန်းရောက်အဖွဲ့တွေနဲ့အတူဆီးရီးယားနိုင်ငံတွင်မှာတိုက်ခိုက်နေသူလို့ယူဆရတဲ့အမေရိကန်နိုင်ငံသားတဦးကိုငွေကြေးထောက်ပံ့မှုစူးစမ်းနေသူလို့ဆိုပြီးလူတဦးကိုဩစတြေးလျရဲတွေကဖမ်းလိုက်ပါတယ်။ဘသူဆိုတာအတိအကျထုတ်ဖော်မပြောတဲ့အသက်23နှစ်အရွယ်ဒီလူကိုတော့ဩစတြေးလျတောင်ပိုင်းမဲလ်ဘုန်းမြို့ကအိမ်အတော်များများကိုအင်ကာနစ်ဝင်ရောက်စီးနှင်ပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့ရဲကပြောပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာခဲ့ကြတာပါခင်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတရိုက်နားဆင်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာတွေးဆုံမေးမြန်းခန်းနဲ့သတင်းပြပွချက်တွေကိုတင်ပြသွားပါမယ်။ပထမဦးဆုံးအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးဒီထက်ပိုတိုးတက်လာဖို့ဆိုရင်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဥပဒေကြောင်းအရကြံနေသေးတဲ့အကန့်အသတ်တွေကိုဖယ်ရှားပေးဖို့လိုမယ်ဆိုပြီးမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဦးဝနမောင်တွင်က VOA မြန်မာပိုင်းနဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။အမေရိကန်နဲ့မြန်မာစစ်ပက်ဆက်ဆံရေးပိုကောင်းလာမွန်ပိုကောင်းမွန်လာပြီးမြန်မာအစိုးရအရာရှိတွေကိုတင်နန်းဆေလွှတ်ခြင်းနဲ့ဆန္ဒရှိကြောင်းလည်းသူကပြောပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်တွင်ကို VOA မြန်မာပိုင်းအစီအစဉ်ကကိုကျော်သိန်းကတည်ထောင်တွေ့ဆုံမေးမြန်းထားတာပါ။
ညီမကျွန်တော်တို့ VOA ကိုတွေ့ဆုံမြန်မြန်ပြုလာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ဒီနေ့မှာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုအဓိကအာရုံစိုက်တဲ့မိခွန်းတစ်ခုကျွန်တော်မြင်ချင်ပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးကလွန်ခဲ့တဲ့နှစ်သုံးနှစ်နဲ့လုံးဝမတူလောက်အောင်ကိုကြောင်းလဲတူတက်နေတာအသေးချာပါပဲ။ဒါနိုင်ငံတကာလည်းမျက်မြင်ပါပဲ။ဒီနေ့မှာဒီနှစ်နိုင်ငံကြားဆက်ဆံရေးဒီထက်ပိုပြီးတော့တူတက်နိုင်တဲ့ပိုပြီးတော့ကောင်းနိုင်တဲ့နယ်ပယ်တွေရှိတယ်ဆိုရင်အဲ့ဒီနယ်ပယ်တွေကဘယ်နေရာတွေမှာပိုပြီးတော့တူတက်အောင်လုပ်နိုင်သေးတယ်လို့များယူဆပါလိမ့်မယ်။
ကျွန်တော်တို့အနေနဲ့တော့ဒီအများအားပဲဒီအမေရိကန်နဲ့ဆက်ဆံရေးကိုတိုးတက်ကောင်းမွန်စေချင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံနဲ့အမေရိကန်ရဲ့တန်တမာဆက်ဆံရေးကကျွန်တော်လွတ်လပ်လို့မရခဲ့တဲ့နှစ်1949ခုတည်းကစလာပြီ။ပထမဆုံးကနဦးတန်တမာထူထောင်တဲ့နိုင်ငံတွေမှာပါလာပါတယ်။ပါတဲ့တကြောင်မလို့အခုအချိန်မှလည်းဟလာကမ္ဘာမှာဒါဖွံ့ဖြိုးမှုတိုးတက်မှုအပြည့်စုံအရှိဆုံးနိုင်ငံတစ်နိုင်ငံဖြစ်နေတဲ့အတွက်ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံတွေအရေးကြီးပါ။အဲဒီအချိန်မှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရင်းနဲ့ပတ်သက်လို့ရှိလေဒါအမေရိကန်အနေနဲ့အများစွာအခုပြုပေးနေတဲ့ area တွေရှိပါတယ်။ဥပမာကျွန်တော်တို့ကလူဆောင်ရည်မျိုးဖွံ့ဖြိုးတိုးတက်ရေးကိစ္စမှာကျွန်တော်တို့ human resource development နဲ့ပတ်သက်ပြီးတော့ပညာရေးပိုင်းဆိုင်ရာမှာကျွန်တော်တို့အများကြီးကူညီနိုင်သလိုဤပညာပိုင်းပူးပေါင်းဆိုင်ရာဆိုင်မှာလုပ်နေပါတယ်။တကူကတော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုပေါ့။ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအသစ်ကိုပြဋ္ဌာန်းပြီးတဲ့အခါမှာနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နေပါတယ်။တိုးတော်လည်းအမေရိကန်အနေနဲ့တခုချန်နေတဲ့အခက်အခဲလေးကတော့ဒါလွှတ်တော်ပိုင်းကနေပြီးတော့ချမှတ်ခံခဲ့တဲ့ဥပဒေတွေပြန်လည်ရုပ်သိမ်းပေးဖို့ပယ်ဖျက်ပေးဖို့ဒါတွေကြပါဒါတွေသာဒီဘက်ကအစိုးရပိုင်းပေါ့လေအုပ်ချုပ်ရေးပိုင်းကတော့တတ်တဲ့နေရဖြေချောမှုတွေလုပ်ပေးတဲ့အခါမှာလည်းထိတိမှုတွေကစီးပွားရေးပိုင်းဆိုင်ရာထိတိမှုတွေရင်းနှီးမြှုပ်နှံမှုဆိုင်ရာထိတိမှုတွေကလည်းတိုးတက်ပြီးပေါ်နေပါတယ်တိုးတော်လည်းပဲဒီတချို့အကန့်အသတ်ဖြစ်နေတာတွေကတော့ဒီဥပဒေတွေပြဋ္ဌာန်းတဲ့အချက်လက်တွေကအကန့်အသတ်ဖြစ်နေရှိနေစေပဲဖြစ်ပါဒါတွေသာကျွန်တော်တို့ကဖယ်ရှားနိုင်မယ်ဆိုလို့ရှိရင်ဒီမှာနဲ့အမေရိကန်ရဲ့ဟလာဒီဆက်ဆံရေးဟာဒီတဲ့မှာက အများကြီးအခြေခံနဲ့တိုးတက်လာမယ်လို့ပြောလို့ရပါတယ်
ခုနကဦးကြီးပြောလို့ဒီအစိုးရဘိုင်းနဲ့လက်ရှိအမေရိကန်ပြည်ထောင်စုမှာအစိုးရဘိုင်းနဲ့လွတ်တော်ဘိုင်းပေါ့လွတ်တော်ဘိုင်းမှာတချို့ဟိုလောကတွေမှာလွတ်တော်မှတ်တွေကနေပြီးတော့ဥပဒေတစ်ခုထပ်တင်တာမျိုးတွေကျွန်တော်တို့ကိုယ်တိုင်လည်းသိထားပါတယ်ဆိုတော့ဆိုစစ်ဖက်ဆက်ဆံရေးပေါ့လေအဓိကလုံခြုံရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုစစ်ဖက်ချင်းချင်းဆက်ဆံရေးနဲ့ပတ်သက်ပြီးတော့လက်ရှိမှာဘယ်အဆင့်ထိရောက်နေပါသလဲတစ်ဖက်မှာရောဘယ်လောက်ထိအတားအဆီးတွေကြုံနေရပါသလဲ
ကျွန်တော်စစ်ဖက်ဆက်ဆံရေးဘိုင်းလို့ပြောမယ်ဆိုတော့ကာကွယ်ရေးဝန်ကြီးဌာနတစ်ခုကြားရဲ့ထိတွေ့မှုလို့ပြောတာပေါ့ပြောရင်ပို့တော့တင်တော့ပါလိမ့်မယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒါဟိုးရှိခင်တော့ပြီးခဲ့တဲ့1980ပြည့်လို့နှစ်တွေလောက်အထိကိုအမေရိကန်နဲ့တပ်ပိုင်းဆိုင်ရာတွေမှာကျွန်တော်ပူပေါင်းဆက်မှုတွေရှိပါရှိတယ်ဆိုတော့သူသမီးကတော့ကျွန်တော်တို့တင်တန်းနေပေါ့တင်တန်းနေကျွန်တော်တက်မတော့အရာရှိတွေကအမေရိကန်မှာဒါရရှိငယ်တင်တန်းနေဟိုဒီရာရှိကြီးတင်တန်းနေစသဖြင့်ဒီလိုတင်တန်းနေစေလှုပ်ပြီးတဲ့အခါမှာလေ့ကျင့်တာတွေတက်ရောက်ခဲ့တာရှိပါအဲ့နောက်ပိုင်းမှာတော့မရှိသလောက်ဖြစ်ခဲ့တယ်ဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့တက်မတော့အနေနဲ့လည်းပဲဒါခင်မီတက်မတော့တရားကိုတိဆောက်နေတဲ့အခါမှာဒီလိုကမ္ဘာခင်မီဆိုနိုင်ငံတနိုင်ငံရဲ့တက်မတော့နဲ့ပူပေါင်းဆက်မှုတွေအဲကျွန်တော်ရှိစီရှိဖို့လိုလာပါတယ်ရှိဖို့လိုလာတဲ့အတွက်လည်းဒါတပ်ပိုင်းဆိုင်ရာဘိုင်းကလည်းပဲဒါကျွန်တော်တို့ဒါထိတွေ့ဆက်ဆံမှုတွေပုံမှုတို့တဲ့ဆောင်ရွက်လာတဲ့နေတာရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုကတော့ဆက်ဆံမှုတွေကတော့ရှိနေပြီရှေ့တိုးဖို့လိုနေတာပေါ့လေ
ရှေ့တိုးဖို့လိုနေတယ်ဆိုတော့ဘယ်အတိုင်းတာထိဘလို့သွားကြမလဲဆိုတော့အဓိကတော့ကျွန်တော်ကဟလာရှိလာပြီဆိုတော့ကျွန်တော်တို့အရာရှိတွေကိုကျွန်တော်ကတင်တန်းတွေစေလို့ခြင်းတယ်ခုချိန်ထိတော့ဒါမပေါ်လာသေးဘူ
းဟုတ်ကဲ့
ဒီလိုဟာမျိုးလေးတယ်အဲ့လိုကနေကျွန်တော်ပြန်စားဟုတ်ကဲ့
ကျွန်တော်ကနည်းနည်းလေးဟိုဝင်းကြီးရဲ့ဝင်းကြီးအတွက် personal ဆန်တဲ့မိကွန်းဖြစ်ကောင်းဖြစ်နိုင်ပါတယ်အခုက2015ယူကောက်ပွဲကနီလာပါပြီတိတ်တော့မလို့တော့ကျွန်တော်ဒီနေ့တစ်နှစ်လောက်ဆိုရင်2015ယူကောက်ပွဲကျင်းပါပါဝင်းကြီးကတကယ်ဆိုရင်ဝိုင်းရင်တန်တန်တူဖြစ်ပါတယ်ဆိုရပြောင်းလဲဖြစ်ပြီးတဲ့အချိန်ကဝင်းကြီးနိုင်ငံကြီးဝင်းကြီးဖြစ်တာဝန်ယူခဲ့တာပါဆိုတော့2015ယူကောက်ပွဲမှာဝင်းကြီးနဲ့ဆက်ပြီးဝင်ရောက်ရှင်ပြိုင်ဖို့စီစဉ်ရှိပါလားခဏနောက်ထပ်နိုင်ငံခြားရေးဝန်ကြီးဖြစ်ဆက်ပြီးတာဝန်ထမ်းဆောင်မှုရောစီစဉ်ရှိပါလား
အဲဒါတော့နည်းနည်းလေးတော့ဟိုကျွန်တော်အနေနဲ့ဟို personal လည်းဖြစ်နေတဲ့အတွက်ကြောင့်မလို့အခုချိန်မှာတော့ကျွန်တော်အနေနဲ့ထုတ်ဖော်ပြောကြဖို့မရွေရသေးပါဘူးတော်တော်လည်းပဲဟိုနိုင်ငံရေးဆိုတာလည်းကျေပြတ်ပါတယ်ကျေပြတ်တဲ့အတွက်ကြောင့်မလို့ဒါကိုဆက်လက်ပြီးတော့နိုင်ငံရေးရဆက်ပြီးတော့ involve ဖြစ်မလားဒီနိုင်ငံရေးရစီကြောင်းထဲမှာဆက်ပြီးပါမလားဆိုတော့ဒါကျွန်တော်တို့ကချစ်ပပကိုချင်းချင်ပြီးတော့ဒါဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဆက်လုပ်အောင်မလားဆိုတာလည်းဒါလည်းပဲဒါတာဝန်ပေးအပ်မှုနဲ့ဒီနိုင်ငံရဲ့ပြောင်းလဲနေတဲ့ဒီနိုင်ငံရေးအခြေအနေပေါ့ဆိုလိုတာကတော့ကျွန်တော်တို့ကကိုယ်စားလှယ်တွေရွေးကောက်တယ်ရွေးကောက်ပွဲကနေတင်ပြလာတယ်ပြည်ထောင်စုလိုက်ကိုယ်စားလှယ်တွေကနေပြီးတော့ဒါတာဝန်တွေပေးကြတယ်။သို့တော့အဖွဲ့အစည်းဘုတ်အခြေခံဥပဒေအရဆိုရင်တော့ဒါဒီအစိုးရအဖွဲ့ကက်ဘိနက်ကိုဖွဲ့စည်းတာကတော့ဒါနိုင်ငံတော်သမ္မတကြီးကနေဖွဲ့စည်းပြီးတော့လွှတ်တော်ကနေအတည်ပြုတာဖြစ်တဲ့အတွက်တချို့ကလည်းပဲကျွန်တော်တို့ပြည်သူ့ကိုယ်စားလှယ်မဟုတ်ဘဲနဲ့အခက်အခဲတွေဝင်ကြီးတွေလည
်း
ရှိပါတယ်တချို့ကလည်းပြည်သူ့ကိုယ်စားလှယ်တကယ်တက်လာတဲ့အတိုင်းဒါတော့ကျွန်တော်တို့ပြောဖို့နည်းနည်းစောပါသေးတယ
်ဝင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအချိန်ပေးပြီးတော့ဖြည့်ဆို့ပေးတာ
ကဲကျွန်တော်လည်းကျေးဇူးတင်ပါတယ
်နိုင်ငံခြားရေးဝင်ကြီးဦးဝနမောင်လွင်ကို VOA ကိုကြွကြော်သိန်းတွေ့ဆုံမေးမြန်းခဲ့တာပါအခုတကတင်ဆက်မှာကခါကာဝရာစီတောင်ကပျောက်ဆုံးတောင်တဲ့သမားတွေကိုကယ်ဆယ်ရေးလှုပ်ဆောင်ရင်းအဆက်အသွယ်ပြတ်သွားတဲ့ရဟတ်ရင်ကိုနောင်မွန်းမြို့နယ်အတွင်းမှာတွေ့လိုက်ကြအောင်ဒေသခံအချို့ပြောဆိုတာကြောင့် True Foundation နဲ့လူညုံရေးတပ်ဖွဲ့တွေကရဟတ်ရင်သွားရလမ်းကိုပိုက်ဆိတ်တိုက်ရှာဖွေနေပါတယ်တရုတ်သတင်းဌာနကပြက်ကျသွားကြောင်းဖော်ပြထားပေမဲ့ True Foundation ရဲ့ပြန်ကြားရေးတာဝန်ခံကလောလောဆယ်အထိတော့ရဟတ်ရင်နဲ့ပတ်သက်ပြီးထူးခြားတဲ့သတင်းမရသေးဘူးလို့ပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ပါတယ်
ဟုတ်ကဲ့တလာနီးပါးကြပျောက်ဆုံးနေတဲ့ခါကာဘိုရာစီတောင်တက်သမားနှစ်ယောက်ကိုရှာဖွေနေတဲ့ကယ်ဆယ်ရေးအဖွဲ့ကရဟတ်ရင်တစ်စီးဟာစနေနေ့ကရိတ်ခါပို့သွားနေတော့အဆက်အသွယ်ပြတ်ပြီးထပ်မံပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ဒီရဟတ်ရင်ကိုနောင်မွန်းမြို့နယ်ဂါထုရွာဘက်မှာနောက်ဆုံးတွေ့ရှိကြောင်းသတင်းရရှိပြီးတဲ့နောက်တွေ့ရှိတဲ့ဆိုတဲ့နေရာဘက်ကိုဝေဟင်နဲ့မြေပြင်ကရှာဖွေနေတယ်လို့ True Foundation ရဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးကိုကိုတက်ကပြောပါတယ်
ဟုတ်ကျွန်တော်ရရှိတဲ့သတင်းကတော့အဲရသူတူပေါ့နော်အတက်ဆက်နေရမိတ်ဆွေရနေမှာပြောတယ်အဲ့ဒီဘက်ကတော့ရဟတ်ရင်မကြီးထိုးကြပါလေဆိုပြီးတော့တွေ့လိုက်တယ်ပေါ့ပြောတော့သူရသူတယောက်ကနေပြီးတော့နမိုးအုပ်ချုပ်ရေးမှုအဲ့ရမှာတစ်ဆင့်ပူတော်ခရိုင်အုပ်ချုပ်ရေးမှုကတစ်ဆင့်ကျွန်တော်အကြောင်းကြားလာလို့အားချင်းအဲ့ဘက်ကိုပတ်စိတ်သက်ရှာတယ်ပေါ့နော်သူပေါ့တင်ရှင်ဟာပီတီရရဲ့တစ်ဆင့်နဲ့ပူတော်အခြေဆိုင်ဒီဟာတက်ပေါ်သားတွေဖွဲ့ပြီးတော့တက်ခွဲရေးပေါ့နော်နောက်ပြီးအဲ့ဒီကရာသင်တစ်လျှောက်ကအကုန်လုံးဒီပါရဟတ်ရင်တန်းရလမ်းကြောင်းတစ်လျှောက်အကုန်လုံးပတ်စိတ်သက်ပြီးရှာနေပါတယ်အဲ့ဒါနဲ့သူသားဖို့တော့တောင်းပြမရရှိပြီးတော့အခုချိန်ကြီးဟုတ်ပါ
ပျောက်ဆုံးနေတဲ့ရဟတ်ယင်ဟာထိုင်းနိုင်ငံ Advanced Aviation ကငှားရမ်းတဲ့ B4 အမျိုးအစားရဟတ်ယင်ဖြစ်ပြီးရဟတ်ယင်နဲ့အတူထိုင်းလေယာဉ်မှု True Foundation ကမြန်မာလေယာဉ်မှုနဲ့တောင်တက်ကျွမ်းကျင်သူတဦးလိုက်ပါသွားခဲ့ပါတယ်။စင်ဝါခေါ်တရုတ်သတင်းဌာနကဒီကနေ့မနေ့ထုတ်ပြန်တဲ့သတင်းမှာတော့ထိုင်းရဟတ်ယင်ဟာမြန်မာနိုင်ငံမြောက်ပိုင်းမှာပြစ်ကျသွားတယ်လို့ True Foundation ကိုကိုးကားပြီးဖော်ပြထားပါတယ်။နောင်မွန်းမြို့နယ်အုတ်ချုပ်ရည်ယုံအဖွဲ့နဲ့နှိဆက်သူတယောက်ကတော့ရဟတ်ယင်ကိုနောက်ဆုံးတွေ့လိုက်တဲ့ဆိုတဲ့ရှီမန်ရွာဘက်ကိုနောင်မွန်းအုတ်ချုပ်ရည်အဖွဲ့ကမြေပြင်ကနေရှာဖွေနေတယ်လို့ပြောပါတယ်။
ကျွန်တော်တို့အဲတဲလန်လာရတဲ့နေရာတော့ပေါ့နော်။ဒီကဒူးရဲ့အုတ်ချုပ်ကိုတွားပြီးတော့အဲတောင်းနေပြီးတော့အခုရှာနေကျင်းလား။ဒါပေမဲ့လို့ပြောလို့ရနိုင်မလဲဆိုတော့ကျွန်တော်တို့ဟွာဗျ။ရှီမန်ရွာလေ။အဲ့ဘက်မှာတွေ့လိုက်တယ်လို့ပြောလို့တွားကြတာဗျ။
ရဟယင်ကိုနောက်ဆုံးတွေ့ရှိတယ်ဆိုတော့ဂါထုရွာဟာနောင်မွန်းမြို့ကနေ12မိုင်กว่าဝေးပြီးရှီမန်ရွာကတော့ဂါထုရွာနဲ့6မိုင်လောက်ဝေးတာဖြစ်ပါတယ်။ရှာဖွေရေးအဖွဲ့ဟာတောင်တွေကိုဖြတ်တောတွေကိုခုတ်ထွေရှင်းလင်းပြီးတွားရောက်ရှာဖွေရမှာဖြစ်တာကြောင့်အချိန်ကြာမြင့်နိုင်တယ်လို့လည်းပြောပါတယ်။ပျောက်ဆုံးနေတဲ့ခါကာဘိုရာစီတောင်တက်သမား2ဦးကိုတော့တရုတ်အမေရိကန်နီပေါ်ဂျပန်နဲ့အီတလီကကယ်ဆယ်ရေးအဖွဲ့တွေကချင်ပြည်နယ်ကိုတွားရောက်ပြီး True Foundation နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တရုတ်ကယ်ဆယ်ရေးအဖွဲ့ဖြစ်တဲ့ Blue Sky အဖွဲ့ကတော့မောင်းသူမဲ့လေယာဉ်နဲ့ရဟတ်ယာဉ်ကိုအသုံးပြုပြီးပျောက်ဆုံးနေတဲ့တောင်တက်သမားတွေနဲ့ရဟတ်ယာဉ်ကိုရှာဖွေသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်
။ View သတင်းတော့ကိုမိုးစိုးရဲ့သတင်းပေးပို့ချက်ပါ။အခုတော့ဖန်းစီခံမတ်ဖြူနင်းဖွဲ့ရဲ့အခြေအနေပါ။ထောင်နဲ့တသက်တကြုံအထိအပြစ်ဒဏ်ပေးနိုင်တဲ့ပုံမှတ်တွေနဲ့တရားဆွဲဆိုခံထားရတဲ့ဘဂဒမားအဖွဲ့ချုပ်အဖွဲ့ဝင်မတ်ဖြူနင်းဖွေးအမှုကိုစက်တင်ဘာ30ရက်မှာရုံးတင်စစ်ဆေးရမှာတရားလိုပြတက်တီတွေရဲ့ထွက်ဆိုချက်တချို့ဟာခိုင်လုံမှုမရှိတဲ့အတွက်ဆူဆွဲခံထားရတဲ့သူမအတွက်အကောင်းဘက်ကိုရှေ့ရှုကြောင်းရှေ့နေတွေကပြောဆိုပါတယ်သူ့ကိုအာမခံပေးဖို့တောင်းဆိုချက်ကတော့ထပ်မံပေချခံရပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပတောင်းဒေသမှာ2014ခုနှစ်မေလအတွင်းကျင်းနီစီမံကိန်းလုပ်နေတဲ့တရုတ်နိုင်ငံသား2ဦးကိုဆယ်တဲရွာသားတွေကတရက်ကြော်ကြာထိမ့်သိမ်းမှုတွေအတွင်းမတ်ဖြူနှင်းထွေပါဝင်ပတ်သက်မှုရှိတယ်ဆိုပြီးမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်ကတရေလိုလုပ်ပြီးတရားဆွဲဆိုခဲ့တဲ့အမှုဖြစ်ပါတယ်စက်တင်ဘာလ30ရက်နေ့တတိယမြောက်ရုံးကျင်းမှာတော့အာမခံထပ်မံပယ်ချခံခဲ့ရပြီးတရေလိုပြတ်သက်တွေတွေကိုစစ်ဆေးရမှာတော့ထွက်ဆိုချက်တချို့ဟာခိုင်လုံမှုမရှိတဲ့အခြေအနေမှာရှိနေကြောင်းသူမရဲ့ရှေ့နေဖြစ်သူဦးညံဝေမင်းကပြောပါတယ
်သူကဖြေထားတဲ့နေသားကတော့သူတိတ်တွန်းနိုင်တဲ့နေသားမျိုးမရှိတဲ့နေသားမျိုးလောက်ထားတာဆိုပိုတောင်ကောင်းပါတယ်ဟာဒီကတော့သူကဒီသွားပြေသွားတဲ့ခါမှာတော့ဒါမင်းဟိုလူတွေများနေဆိုတော့ဒီကသူအဲဒီမင်းကလေးတွေလည်းများနေဆိုတော့ဒီပြင်းနေတွေဟုတ်တယ်မဟုတ်ဘူးလားသူမမမိဘူးပေါ့ဗျာရုပ်တရက်သီးဟုတ်လာခတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကတော့ဒီမှာပြဿနာဖြစ်ကြတာပါများပေါ့နော်အဲ့ဒီကိစ္စလေးထွက်တာဆိုဘောင်းမာတဲ့သူကကသူပြတ်တာလေးကြီးတော့အဲအမကတင်တော့တင်သေးတယ်အမကကမပြူပါဘူးဟာ
ပြန်ပေးမှုတဦးတယောက်ကိုအသက်ခံရဖို့အန္တရာယ်ကျလောက်အောင်သွေးဆောင်ဖျားရမှုစတဲ့ပုံမှန်364 368စတဲ့ပုံမှန်တွေနဲ့တရားဆွဲဆိုခံရတဲ့မတ်ဖြူနှင်းထွေးအမှုကိုစစ်ဆေးချိန်မှာတရက်ခွေမှာကြားနိုင်ရတဲ့အချက်လက်တွေအရစစ်ဆေးပြီးတဲ့တရက်လိုတွေရဲ့ဆွဆွဲချက်တွေဟာရှင်းအောင်မညီတဲ့အဖြစ်တွေကိုကြုံရကြောင်းအကိုဖြစ်သူကပြောပြပါဗျ
။လွန်ခဲ့တဲ့2000ဟိုပေါ့နော်73ခုနှစ်ဟိုပေါ့နော်စက်တင်ဘာလလောက်ကလေးကွာဒီရောချင်းမြူတဲ့နေရာမြေမှာအရမထံနေသူ့ရလာခတ်တာကိုခင်ဗျားသိသလားပေါ့နော်အဲအဲ့လိုမေးတဲ့ခါမှာဒီသက္ကံကလည်းဟုတ်ကဲ့သိပါတယ်အဲ့ဒါတွေကအရမလုပ်တဲ့ဆိုတာဟိုအရမခြံလာခတ်တယ်ပေါ့နော်ဒါဟုတ်သလားဆိုတော့ဟုတ်ပါရဲ့မှန်ပါရဲ့အဲ့လိုပုံစံကြီးဖြေသွားတယ်မြမလေးကိုပါတယ်ဆိုတာကိုသိကြည့်ကျွမ်းနိုင်ကြီးရတယ်ဒီကျွန်တော်တို့ဒီကျုံမြတ်ကိုဖမ်းဟိုကျွန်တော်ခေါ်ထားတဲ့အချိန်မှာတရုတ်တရားဘလို့နေရလဲဆိုတော့ဟိုကရထိုင်ပေါ်မှာရွာသားရင်လည်းအေးအေးဆေးဆေးပဲနေရတယ်ပေါ့နော်အဲ့ဒီအချိန်မှာရွာသားရင်လည်းဆွေးနွေးတဲ့ခါမှာညှိနှိုင်းတဲ့ခါကျမှရှင်လင်းထွေးကိုကြည့်လိုက်ပါနောက်ကဖြူနှင်းထွေးတယောက်ကိုကြည့်လိုက်ပါဖြူနှင်းထွေးပါသလားလို့မေးတဲ့အခါမှာအဲ့စက်တရားပေါ့နော်အဲဖြူနှင်းထွေးကိုတော့မတွေးမိဘူးပေါ့နော်ဒါပေမဲ့ဂျော့ပိုးကြီးနဲ့အမျိုးသမီးလေးတယောက်ကိုတော့တွေးမိတယ်ပေါ့ပြန်မေးရအောင်အဲဂျော့ပိုးကြီးနဲ့အမျိုးသမီးတယောက်ထဲလားအမျိုးသမီးကြီးအများကြီးလားလို့မေးတဲ့အခါမှာအမျိုးသမီးကြီးအများကြီးပါလို့ပြေသွားတယ်အဲ့လိုလေးပေါ့ဒီလိုမေးရတယ်ဒီနေ့ကတော်တော်ရှင်နေကောင်းပါတယ်ကြည့်ရစက်တေဆိုရင်ရှင်းအောင်မညီတဲ့ပုံစံမျိုးလေးကိုတွေးရတယ်
မတ်ဖြူနှင်းထွေးပြန်လည်လွတ်မြောက်ရေးအတွက်ဘဂတာများအဖွဲ့ချုပ်ကရင်းမာပင်ခရိုင်တရားရုံးရှေ့မှာဆန္ဒပြခဲ့ကြပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေနိုင်ငံရေးကျင်းသားဟောင်းတွေကိုယ့်ရဲ့အသီးသီးကကျောင်းသားလူငယ်တွေလက်ပရောင်းတောင်ကရွာသားတွေရာခနန်းလောက်တရားရုံးကိုလာရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်တုန်းကတော့မတ်ဖြူနှင်းထွေးလွတ်မြောက်ရေးအတွက်ရန်ကုန်မြို့မှာဆန္ဒပြတာတွေစုတောင်းတဲ့လှုပ်ရှားမှုတွေကို သူမရဲ့လှုပ်ဖို့ကင်ဘက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ဘခတများအဖွဲ့ချုပ်ကဥဆောင်ပြီးလှုပ်ခဲ့ကြတာပါမတ်ဖြူနင်းထွေးကိုတရားစွဲဆိုခဲ့တဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမတ်ဖြူနင်းထွေးဟာမန္တလေးရတနာဘုံတက္ကသိုလ်ကចောင်းသူတူဦးဖြစ်ပြီးလက်ဘရောင်းတောင်ကမြေယာသိမ်းဆည်းခံရတဲ့ဒေသခံတွေကိုအကူအညီပေးရင်းအဲ့ဒီဒေသကကြောင်းမနေနိုင်တဲ့ကလေးတွေကိုစာတင်ကြားပေးနေတာဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်မတင်ဆက်ခင်အခုတော့ခီးသွွားရုပ်ရှင်ပွဲတော်ကြောင်းပြောပြပါမယ်လူအခွင့်အရေးနဲ့လူကုန်သိက္ခာခီးသွွားရုပ်ရှင်ပွဲတော်ဟာနိုင်ငံသားတွေကြားလူအခွင့်အရေးနဲ့လူကုန်သိက္ခာဆိုတာကိုအတိတ်ဘယ်ဖွင့်ဆိုနားလေခံစားနိုင်မှုရည်ရွယ်တယ်လို့ရုပ်ရှင်ပွဲတော်စီစဉ်သူတွေကဆိုပါတယ်ခီးသွွားရုပ်ရှင်ပွဲတော်အတွင်းတင်ပြသူဒရိုက်တာတွေနဲ့ပရိသတ်ကြားတရရဲ့ဆွေးနွေးနိုင်တယ်လို့ကလေးတွေအတွက်လည်းအထူးစီစဉ်နေပါဝင်ပါတယ်။နိုင်ငံတကာရုပ်ရှင်ဆုရကားတွေကိုမြန်မာနိုင်ငံတွင်းနေတကာလှည့်လည်ပြသနေခြင်းလူညုံရေးအခက်အခဲတချို့ရှိနေပြီးဘယ်နယ်တွေကိုခရီးဆက်ဖို့ရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြမှာပါ
။လူသားတိုင်းသည်မွေးဖွားကလေးကလွတ်လပ်၍ညီမျှသောလူခွင့်ရေးနဲ့ဂုဏ်သိက္ခာရှိသည်ဆိုတဲ့ဆောင်းပုံးနဲ့2014ခုနှစ်လူခွင့်ရေးလူဂုဏ်သိက္ခာရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံတွင်းကလူခွင့်ရေးနဲ့ပတ်သက်တဲ့သတင်းမှတ်တမ်းကားတွေနိုင်ငံတကာရုပ်ရှင်ပွဲတော်မှာစုရခဲ့တဲ့ကားတွေကိုစုစည်းပြီးတော့ခရီးသွားရုပ်ရှင်ပွဲတော်အဖြစ်နဲ့မြန်မာနိုင်ငံအနှံ့ပြည်နယ်နဲ့တိုင်းနယ်မှာလိုက်လံပြသနေတာဖြစ်ပါတယ်ခရီးသွားရုပ်ရှင်ပွဲတော်ကျင်းပရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လူခွင့်ရေးလူဂုဏ်သိက္ခာကိုနိုင်ငံသားတိုင်းသိရှိနားလည်ဖို့ရည်ရွယ်တယ်လို့ပွဲတော်ဖြစ်မြောက်အောင်စီစဉ်သူဒါရိုက်တာမင်းထင်ကိုကိုကြီးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ကျွန်တော်ကိုယ်တိုင်တော့မှလည်းလူခွင့်ရေးဆိုတဲ့ကလေးကို1988တော့အောင်ဆန်းစုကြည်ပြောမှကျွန်တော်ကြားဘူးတာအဲ့ဒီရှေ့မှာဘယ်နေရာမှာမှကျွန်တော်လူခွင့်ရေးဆိုတဲ့ကလေးကိုမကြားဘူးအဲ့ဒီတော့အခုမြန်မာနိုင်ငံရဲ့ so called transition period ပေါ့နော်ဒီကာလအတွင်းမှာကျွန်တော်မလုပ်နိုင်လဲဆိုတဲ့ဟာကိုစဉ်းစားကြည့်တော့ဒီရုပ်ရှင်ကိုအသုံးပြုပြီးတော့ဒီလူခွင့်ရေးဆိုတဲ့ကလေးကိုကလေးတွေမျက်စိအောင်ကလေးတွေနားတယ်မျိုးမျိုးတွေမျက်စိရောအမျိုးမျိုးတွေနားတဲ့ရောက်အောင်ပို့မယ်ဆိုတဲ့ဟာလေးပဲရုပ်ရှင်ပွဲတော်အမြင့်သာရကရုပ်ရှင်ပြအောင်တက်တက်မဟုတ်ဘူးကြပီးပြီးချင်းမှာပဲကျွန်တော်ဒီရုပ်ရှင်ကိုဖန်တီးထားတဲ့ဆင်မီတာပေါ့နော်ဒါရိုက်တာပေါ့နော်အဲ့ဒီဂျူနဲ့ပိတ်တန်းနဲ့ကျွေးနေဆက်ရှင်ကျွန်တော်ကဖွင့်ပေးတယ်အဲ့အရာလေးကိုကျွန်တော်ကြိုးစားနေတာဒီရုပ်ရှင်လေးကိုအသုံးပြုပြီးပ
ါခလေးငယ်တွေလူအခွင့်ရေးနားလည်နိုင်စေဖို့ Human Rights for Kids မှတ်တမ်းကားလေးတွေကိုပြသတယ်လို့ကလေးငယ်တွေအတွက်ကလေးတငယ်လူခွင့်ရေးဆိုင်ရာဗဟေလိညံစံအစီအစဉ်တွေလည်းပါဝင်ပါတယ်လို့ဦးမင်းထင်ကိုကိုကြီးကပြောပါတယ်
။နိုင်ငံတကာကကလေးတွေအတွက်ကလေးတွေကြည့်ဖို့တင်းတော်မဲ့ Human Rights ရုပ်ရှင်လေးတွေပေါ့နော်ရုပ်ရှင်လေးတွေစုပြီးတော့ session တစ်ခုခွင့်ပြီးတော့ပြတယ်။အဲ့တော့ကလေးတွေအတွက်စုပြီးတော့ဘာလုပ်ရလဲဆိုတော့အဲ့ကားတွေပေါ့ဒါဗီပြန်လုပ်တယ်မြန်မာစကားပြောပြန်သွင်းတယ်မြန်မာစကားပြောပြန်သွင်းပြီးတော့မှ animation လေးတွေနောက်ပြီးတော့ documentary film လေးတွေပေါ့နော်အဲ့ဒါလေးကလေးတွေအတွက် session ဆိုပြီးတက်တက်ဖွင့်ပြီးတော့အဲ့ဒီဟာလေးလုပ်တယ်အနည်းတော့ပြီးတော့ကျောင်းနေကကလေးတွေကိုဖိတ်ပြီးတော့ပြပြီးတော့ကလေးတွေ response ဘယ်လိုလဲဆိုတော့သူတို့နားလည်တယ်ပြီးတော့ကျွန်တော်ရုပ်ရှင်ပွဲပြရတယ်ကလေးတွေကိုဟိုပြောစရာပေါ့နော်သူတို့လက်ထက်မှာလည်းသူခွင့်ရင်ကျင်ညာစာလမ်းပေါ့နော်ကလေးတွေရဲ့အလွယ်တူဖတ်လို့နားမယ်အိုက်စာကလေးတွေပေးပြီးအပြော်ရမ်းပေါ့နော်ပေးပြီးရေးပြီးလုပ်တယ
်လူခွေရေလူခုံတိတ်ခါခီးသွားရုပ်ရှင်ပွဲတော်ကိုလာမယ့်အောက်တိုဘာလထဲမှာပြေဖြာပုံလာရှိုးစတဲ့မြို့နယ်တွေမှာဆက်ပြီးတော့ပြသဖို့ရှိပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မှာပြဖို့အစီအစဉ်ကိုတော့လုံခြုံရေးအခြေအနေအရဖျက်သိမ်းလိုက်ရတယ်လို့ညောင်ဦးမြို့မှာတော့ပထမပွဲပြပြီးတော့မှတားမြစ်မှုတွေရှိလို့ဖျက်လိုက်ရတဲ့အခက်အခဲတွေလည်းရှိခဲ့ပါတယ်။လူအခွင့်အရေးလူခုံတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာဒေါအောင်ဆန်းစုကြည်စုမင်းကိုနိုင်စုမြန်မာနိုင်ငံလူအခွင့်အရေးနေ့ဂုဏ်ပြုမတ်လ13ရက်နေ့စုချက်နိုင်ငံကနေပေးတဲ့ One World Award ဆုနဲ့နော်ဝေကနေချီးမြှင့်တဲ့ NBC စုရတဲ့စုရရုပ်ရှင်ကားတွေတဲ့ကရုပ်ရှင်ကား15ကားကိုခရီးသွားရုပ်ရှင်ပွဲတော်အဖြစ်နဲ့ပြည်နယ်နဲ့တိုင်းဒေသကြီးမှာရှိတဲ့မြို့နယ်73မြို့နယ်မှာဩဂတ်လ25ရက်နေ့ကနေစလို့အခမဲ့စတင်ပြသနေတာဖြစ်ပါတယ်။ခရီးသွားရုပ်ရှင်ပွဲတော်ကို2013ခုနှစ်ကစတင်ပြီးတော့ပြည်နယ်နဲ့တိုင်းကမြို့ကြီးတွေမှာပြသခဲ့သလိုဒီနှစ်2014မှာတော့ပြည်နယ်နဲ့တိုင်းအသီးသီးကမြို့နယ်တွေမှာလိုက်လံပြသနေတာပါ။2015မှာတော့ဝေးလံခေါင်တီးတဲ့ဒေသတွေကကျေးလက်တွေအထိတွားရောက်ပြီးတော့ပြသရည်ရွယ်ပါတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါ BOA ရဲ့အင်္ဂါညဘက်အစီအစဉ်ကိုညစဉ်တိုင်းအထိလိုင်းနိုမီတာ25 kilohertz 11965လိုင်းနိုမီတာ32 kilohertz 9323လိုင်းနိုမီတာ51 kHz 585တို့ကနေဆက်ပြီးတင်ဆက်နေပါရခင်ဗျာအခုဒုတိယနိုင်ရွက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်အခုပထမဦးဆုံးတော့ဦးစံမိုးဝေတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ် IS Islamic အစိုးရစစ်သွေးရွာတွေကိုပြစ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုကလေကြောင်းကနေတိုက်ခိုက်မှုတွေအကြိမ်ကြိမ်ပြုလုပ်ပြီးချိန်မှာRepublican အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်တဘာပတိက Congress လွှတ်တော်ပြန်လည်ခေါ်ယူပြီးစစ်ရင်အားအသုံးပြုခွင့်ပေးရေးနဲ့ပတ်သက်လို့ဆွေးနွေးစေချင်တဲ့ဆန္ဒရှိတယ်လို့ပြောဆိုပါတယ်။အခုဆိုရင်သတင်း9ပတ်ကြာလွှတ်တော်ရန်နာရတဲ့အစီအစဉ်အရဥပဒေပြုအမတ်တွေ Washington DC ကနေထွက်ခွာကြတာ10ရက်တောင်ရှိသွားခဲ့ပါပြီ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဦးစံမိုးဝေကဆက်လက်တင်ပြပါမယ်။
အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကစီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းမှာရှိတဲ့ IS စစ်သွေးကြွတွေရဲ့ပြစ်မှတ်တီးကိုနေ့စဉ်ရက်ဆက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေချိန်မှာမြို့တော်ဝါရှင်တန်မှာတော့ထူးထူးခြားခြားငြိမ်သက်လို့နေပါတယ်။ဥပဒေပြုလွှတ်တော်အမတ်တွေဟာနိုဝင်ဘာလမှာကျင်းပမဲ့ဂျာပြရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးအစီအစဉ်တွေနဲ့အလုပ်များနေတာကြောင့်ဖြစ်ပါတယ်။အောက်လွှတ်တော်သဘာပတိဂျွန်ဘေနာကသမ္မတဘရက်အိုဘားမားအနေနဲ့ IS စစ်သွေးကြွတွေအပေါ်စီးရီးယားတိုက်ခိုက်နိုင်တဲ့အခွင့်အာဏာရှိပြီးသားဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့Mr. Obama ဟာအောက်လွှတ်တော်အမတ်အများစုရဲ့ထောက်ခံမှုရအောင်တော့လုပ်တင်တယ်လို့ဆိုပါတယ
် The president hasn't done that. He believes he has authority.
သမရအနေနဲ့ဒါမျိုးမလုပ်သေးပါဘူး။ရှိပြီးသားဆုံးဖြတ်ချက်တွေအရသူ့မှာအခွင့်အာဏာရှိနေပြီသားလို့ယူဆထားပုံရပါတယ်။ဒါပေမဲ့ကျွန်တော်ထောက်ပြချင်တာက Congress လွှတ်တော်ကိုစဉ်းစားဆုံးဖြတ်ပေးဖို့တောင်းဆိုတင်တယ်ဆိုတဲ့အချက်ပါ
။ဒီလိုစကားမျိုးရက်တရပတ်အတန်ကြာကအထက်လွှတ်တော်နိုင်ငံသားကြီးရာကော်မတီဝင်ထိပ်တန်း Democrat Party ရဲ့အမတ် Robert Menendez ကပြောဆိုခဲ့ဦးပါတယ်။
Temporary and targeted airstrikes in Iraq and Syria
have fallen on the president's powers. ရေတိုတိုက်ခိုက်တာမျိုးတော့သမရမှာရှိထားပြီးသားဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဆိုတဲ့တာဝန်ရလှုပ်ခွင့်ရှိပါတယ်။ဒါပေမဲ့ကျွန်တော်ယုံကြည်တာကတော့စီးရီးယားတိုက်ခိုက်တဲ့အချိန်ကာလတိုးချဲ့မယ်ဆိုရင် Congress လွှတ်တော်ကနေအတီးပြုတ်ချက်ရယူဖို့တော့လိုမယ်ထင်ပါတယ်
။အခုလစောစောပိုင်းတုန်းကသမရရဲ့စီးရီးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့စီးရီးယားနိုင်ငံအတွင်းကအစိုးမရောက်တဲ့သဘုံတွေကိုတင်နန်းနဲ့လက်နက်ထောက်ပံ့မှုကိစ္စကိုဥပဒေပြုလွှတ်တော်အမတ်တွေကအတီးပြုတ်ပေးခဲ့ပါတယ်။အလုပ်တော်ဟာသူ့ရဲ့ဆန္ဒအတိုင်းလွတ်လွတ်လပ်လပ်ပိုးပြီးတော့လုပ်နိုင်တယ်လို့အစိုးရအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် Do it. Pass it. We'd love to have you do it.
လောပါခွင့်ပြုလိုက်ပါခင်ဗျားတို့လို့တော်ကိုကျွန်တော်တို့ကသဘောကျပါတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းပြည်ကိုအကာအကွယ်ပေးဖို့အတွက်လိုအပ်နေပြီလို့ယူဆပြီးလိုရတော့မယ့်အချိန်မှာသွားပြီးထိနေတာမျိုးအဖြစ်မခံနိုင်ပါဘူ
းတမရရဲ့တရားဝင်မေတ္တာရက်ခံချက်မှာမပါတဲ့အတွက်နိုဝင်ဘာလမှာကျင်းပမယ့်ဂျာပြရွေးကောက်ပွဲမပြီးသေးသမျှအောက်လွှတ်တော်ပြန်ခေါ်နိုင်မဲ့ပုံတော့မပေါ်ပါဘူးဒီတော့တွင်လေကြောင်းတိုက်ခိုက်မှုတွေကတော့ဆက်ရှိနေမယ်လို့ကာကွယ်ရေးဝန်ကြီးချတ်ဟီဂေကပြောပါတယ
်ပြင်းထန်တဲ့အတူအီရတ်တပ်ဖွဲ့တွေပေါ်ကူညီတဲ့အနေနဲ့ ISIL တွေကိုလေကြောင်းတိုက်ခိုက်မှုအကြိမ်200ကျော်ပြုလုပ်ခဲ့ပါတယ် RMS တွေနိုင်ငံတွေနဲ့အတူစီးရီးယားနိုင်ငံတွေမှာလေကြောင်းစစ်ဆင်ရေး43ကြိမ်လုပ်ခဲ့ပါတယ
် IS စစ်သွေးကြွတွေကိုချေမှုန်းရေးမှာပါဝင်မှုဆန္ဒရှိတဲ့အကြောင်းပြောလာကြတဲ့ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေရဲ့အရေးအတွက်ဟာတိုးလာနေတယ်လို့ဝန်ကြီးဟီဂေကပြောဆိုပါတယ်
ဒီတစ်ပတ်အတွက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုဦးစံမိုးဝေတင်ပြသွားတာပါအခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပါတော့မယ်အစီအစဉ်ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုဇော်ဝင်းလိုင်ကဆွေးနွေးတင်ဆက်ပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီဝေဓာတ်ရိုက်လေလံအစီအစဉ်ကကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့အဓိကအဖြစ်ကတော့ အစိုးရနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေကြားကယုံကြည်မှုအခြေအနေဖြစ်ပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်မှုအတွက်ဆွေးနွေးညှိနှိုင်းလာကြတာဟာဆိုရင်အခုဆိုနှစ်တင်နဲ့ချီပြီးကြာလာပါပြီ။ဒါပေမဲ့ဒီလိုမျိုးဆွေးနွေးနေတဲ့ကြားကာလမှာပဲတင်မာမှုတွေသဘောထားနားလည်မှုလွှဲမှားမှုတွေဒီတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒီဟာတွေဆက်ဖြစ်နေတာဟာအစိုးရနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေကြားထဲကယုံကြည်မှုအတိတ်နဲ့ကိုပြသနေတာလား။တိုင်းဒေသနဲ့ကိုင်းအဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကလက်ရှိယုံကြည်မှုအခြေအနေကိုဆွေးနွေးကြဖို့ပါဒီအကြောင်းကိုဆွေးနွေးဖို့ဖြစ်လာတာကလည်းအဓိကအားဖြင့်တော့ပြီးခဲ့တဲ့နောက်ဆုံးကျင်းပခဲ့တဲ့အစိုးရနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲကြောင့်ဖြစ်ပါတယ်တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေစုပေါင်းပြီးတော့စစ်တပ်လက်နက်ကိုင်တပ်ဖွဲ့ဖွဲ့စည်းမယ်ဆိုပြီးတော့တည်င်းထွက်လာတဲ့အတွက်စစ်တပ်ဘက်ကနေပြီးတော့အရင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုပြန်ပြီးတော့တဖန်ပြန်ဆွေးနွေးတယ်ထပ်ပြီးတော့ဆွေးနွေးရတယ်ဆိုတဲ့တည်င်းတွေထွက်လာတာကြောင့်လည်းဖြစ်ပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့ဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေကတော့ NCCT ရဲ့ပြောရေးဆိုခွင့်ရသူတူဖြစ်တဲ့ဗိုလ်မှူးကြီးခွန်ဩကာနောက်ပြီးတော့ဒီမြန်မာစစ်တမ်းရုံးတာဝန်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဗိုလ်မှူးကြီးကအောင်လင်းထွတ်တုံနဲ့အတူဒီ Civil Society Forum for Peace ဒီအလို့အဖွဲ့ဝင်ဒေါ်ခွန်ကြအပြင်ဥက္ကမြင့်ထွန်း PNL ရဥက္ကမြင့်ထွန်းကလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ပထမဆုံးတော့စောစောကကျွန်တော်အစမှာပြောခဲ့တဲ့မိကွန်းနဲ့ပတ်သက်ပြီးတော့ဗိုလ်မှူးခွန်ဩကာကိုကျွန်တော်မေးချင်ပါတယ်ဗိုလ်မှူးခွန်ဩကာဟာဒီဆွေးနွေးပွဲထဲမှာတောက်လျှောက်ကိုယ်တိုင်ပါဝင်ခဲ့တဲ့သူလည်းဖြစ်တော့ကျွန်တော်တို့အပြင်မှာထွက်လာတဲ့တဲ့င်းနေရာစောစောကပြောသလိုဒီယုံကြည်မှုအပိုင်းကဏ္ဍတွေမှာဘလောက်အထိများထပ်ပြီးတော့ဆွေးနွေးစရာတွေရှိလာခဲ့ပါသလဲဆိုတာကိုဗိုလ်မှူးခွန်ဩကာရဲ့ဒီဆွေးနွေးပွဲအတွေ့အကြုံလေးတွေနဲ့ရှင်းပြီးတော့ပြောပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တောက်လျှောက်ကျွန်တော်တို့ဒီ NCCD ဖွဲ့ပြီးတဲ့ကဒီဆွေးနွေးပွဲတွေမှာအစဆုံးပါခဲ့ပါပါလာတဲ့နောက်မှာကျွန်တော်တို့ဒီ mass people လောက်ကစပြီးတော့ဒီတမတော်ကဒီဘုဇကြီး6ယောက်ပါတဲ့အဖွဲ့နဲ့စပြီးတော့ကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ပြီးတော့ဆွေးနွေးရတာရှိပါတယ်အဲ့ဒီလိုတမတော်ကအင်တိုင်းအားတိုင်းပါဝင်ရဆွေးနွေးပွဲမှာရောက်လာတဲ့ဟာကိုကျွန်တော်တို့ကတော့အကျိုးဆုံးပဲဖိတ်ခေါ်တယ်။အဲ့ဒီမှာတမတော်ဘက်ကတင်လာတဲ့အဆိုတွေထဲမှာကျွန်တော်တို့အဓိကကြားတဲ့ဒီလမ်းပြမြေပုံမှာတချို့ဟုတ်လားကျွန်တော်တို့ဒီဟိုပါပေါ့ဗျာသူတို့ဗမာလိုပြန်လိုက်တော့ပါခေါ်လဲဆိုတော့လုံခြုံရေးရပြန်လဲပေါင်းစည်းခြင်းပေါ့။အဲ့ဒီအချက်တစ်ခုကိုလမ်းပြမြေပုံမှာထည့်ထားတဲ့ဟာကိုကျွန်တော်တို့ကမထည့်နိုင်ဘူးနိုင်ငံရေးဆွေးနွေးပွဲကိုတကယ်တမ်းအောင်မြင်ပေါင်းရောက်ခြင်းတော့နိုင်ငံရေးဆွေးနွေးပွဲပြီးမှပဲဒီလမ်းပြမြေပုံကိုဒီကိစ္စကိုထည့်နိုင်တယ်ဆိုတော့အချိန်ချင်းညှိနှိုင်းတဲ့ခါကျတော့ကျွန်တော်တို့အောက်ကလာအထိညှိနှိုင်းချက်မှာတော့ဒီလုံခြုံရေးရပြန်လဲပေါင်းစည်းခြင်းဆိုတဲ့အကန္တကနောက်ဆုံးပေါ့လမ်းပြမြေပုံရဲ့နောက်ဆုံးအဖြစ်မှာရောက်သွားတယ်ကြတို့တော့အဲ့ဒီဟာကိုအခုတပတ်ပြန်ပြီးတော့စက်တင်ဘာလဆွေးနွေးပွဲမှာကြာတော့နောက်ကျောင်းပြန်ပြီးတော့တင်လာတာတွေ့တယ်။ဒါဆိုလို့နောက်ကျောင်းပြန်ပြီးတော့တင်မဲ့နေရာမှာလဲဒီချက်ချင်းကြီးမဟုတ်ဘဲနဲ့ကြိုတင်ဒီဟိုပါပေါ့လေနီလိုင်းရှာတဲ့အနေနဲ့ဒီကျွန်တော်တို့ကာကွယ်ဦးစီးချုပ်ကဂျပန်နိုင်ငံကိုခီးမဆော့ခင်လေးမှာ UFC နိုင်ငံရေးစီးရတပေါင်းလို့ဖြစ်တဲ့ UFC ကြောင့်UFC ရဲ့ policy ကြောင့်ဆက်ကဲတွေဖြစ်နိုင်တယ်ဆိုပြီးတော့ဒီလာမြောင်းပေးလေးပြောသွားတာရှိတယ်။နောက်ပြီးတော့ UFC ကဒီဟိုလုံးရဲပုံနှစ်ခွဲလောက်တည်းကလုပ်နေတဲ့ Federal Union Army စုဖွဲ့ပုံပေါ့။အဲ့ဒီဟာကိုအကြောင်းပြပြီးတော့ပြန်ဖော်ထုတ်တယ်။အဲ့ဒါတွေအားလုံးထုတ်ပြီးတော့အဓိကကတော့ကျွန်တော်တို့ရဲ့ဒီ FIFA ရဲ့ဆွေးနွေးစာချုပ်မှာပါတဲ့လမ်းပြမြေပုံမှာမူလကတမ္မတော်ကတင်ထားတဲ့နေရာပေါ့တင်ထားတဲ့အချက်ကိုပြန်ရအောင်ပြန်တင်နေတဲ့သဘောမျိုးအဲ့ဒီလိုပြင်ဆင်မှုမျိုးနဲ့ဒီအကြောင်းပြချက်တွေကို UFC ဘက်ကပုံချပြီးတော့လှုပ်လာတာလို့ကျွန်တော်အဲ့လိုမြင်တယ်။ဒါကြောင့်အခုချိန်တစ်ချိန်မှာကြတော့ဝိဝါဒကွဲတာကအမြန်လက်မထိုးတင်တယ်ဆိုပြီးတော့တောင်းဆိုသလိုအမြန်လက်မမထိုးနိုင်အောင်လည်းတစ်ဖက်ကဒီနောက်ကြောင်းပြန်ဆွေးနွေးမှုတွေလုပ်လာတဲ့အခါကျတော့ဒီဝီရောတိဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့ဒီတပတ်ဆွေးနွေးပွဲမှာအထင်ရှားတွေ့ရတာပေါ့ခင်ဗျာ
ဟုတ်ကဲ့ပုံမှုဒါဆိုလို့ရှိရင်အရင်တစ်ခေါက်ကအရင်ဆွေးနွေးအရင်တစ်ခေါက်မဟုတ်ပါဘူးအရင်အခေါက်တွေမှာဆွေးနွေးခဲ့တာတွေဟာဆွေးနွေးခဲ့ကြတယ်ဒီအဆင့်ကိုရောက်လာတယ်ပေါ့နော်အခုနောက်ဆုံးဆွေးနွေးအချောင်းချင်းမြောက်ဆွေးနွေးပြုလုပ်ခဲ့တဲ့ဆွေးနွေးမှုကိုရောက်လာတယ် Ari jara madaka di yinsuni karari amhok devu di dini ngaru upi ma jani de so bi kajo siya dhirin wun la biro ma ke da suin dari upiang suini ame sura da turu sulu ku utang a pini da nao jang piang le dhulu piang mi ula bo mu ta pema lama toji ne zoro si bi mele ta me suini re jang yari di yari upiang biro lo ni re kajara nao jang piang le dhulu piang mi ula bo mu ro di dain da le na kan upwe si di pema blu kan zaya le di lu mi upi la re kisa bo ma blu mi ndi le
အနိုင်ငံတော်အစိုးရအလို့ခေါ်တဲ့ကျွန်တော်တို့မှာပေါ့လေသမ္မတကြီးဦးသိန်းနဲ့ဦးဆောင်တဲ့ကက်ဘိနက်အဖွဲ့နောက်ပြီးတော့ကျွန်တော်တို့ငင်းညာရင်းနဲ့ပတ်သက်ပြီးတော့လုပ်ဖွဲ့ထားတဲ့လုပ်ငန်းအဖွဲ့ပေါ့ UPWC ဒီအဖွဲ့တွေနဲ့ဆွေးနွေးချက်တွေအရကတော့တော်တော်လေးရှိပြီးပေါ့မယ်လို့ယူဆတာပေါ့ဗျာကျွန်တော်တို့ရဲ့တောက်လျှောက်ဆွေးနွေးပတ်ဆွေးနွေးဖို့ဆွေးနွေးပတ်ဖြစ ောရှိတာပေါ့အပြန်လာလေးသားမှုအပြန်လာနားလည်မှုတွေရှိကြတာပေါ့တို့တော့အဲ့ဒါလို့ကျွန်တော်တို့နဲ့ပြင်ရပြီးတော့ဒီအပေးယူဒီညီနိုင်ဆွေးနွေးလို့ကောင်းတဲ့ကောင်းတော်တွေကတမတော်ဘက်မှာတာဝန်မရှိတော့ဘူးဆိုတဲ့အခြေအနေမှာတမတော်သဘောထားပျောက်ကျောင်းသွားလေသလားပေါ့ဗျာကျွန်တော်တို့မှအဲ့ဒါလို့ပြန်ပြီးဖြစ်တော့ယုံကြည်မှုကတော့ကျွန်တော်တို့ဘက်မှာတော့ဒါအဖြစ်ခရရဲ့ရေရောနိုင်ငံရေးဆွေးနွေးပွဲအတွက်ရောအားလုံးကတော့ကျွန်တော်ယုံကြည်မှုအပြည့်နဲ့ထမ်းဆောင်နေတယ်သူတို့ပဲဒီ NCCT ကဆွေးနွေးမိနိုင်ဖို့တာဝန်ရှိတဲ့အဖွဲ့တစ်ခုဖြစ်တယ်။နော်နိုင်ငံရေးစစ်ရေး policy ကတော့ကျွန်တော်တို့နိုင်ငံရေးတပ်ပေါင်းစုကပဲဟိုပါကပါဝင်ပြီးတော့ပံ့ပိုးကူညီနေတာပေါ့။အဲ့ဒီအခြေအနေမျိုးမှာဒီယုံကြည်မှုကျွန်တော်တို့ဘက်ကတော့ပြတ်ပြားတာတော့ယုံကြည်မှုရပါလေဟိုထောက်ပြစရာတို့ကန့်ကွက်စရာတို့အကြောင်းပြတာတို့ကျွန်တော်တို့ဘက်ကတော့မရှိဘူးခင်ဗျာအဲ့ဒီအခြေအနေမျိုးဖြစ်နေတာ
ယုံကြည်မှုတော့နည်းနည်းလေးမှရောက်မသွားဘူးလားတိုင်းသားတွေဘက်ကအရင်ရှိခဲ့တဲ့ယုံကြည်မှုဒီရေကအရင်ရှိခဲ့တာနဲ့ဆိုင်အခုဒီလိုမျိုးဒီ6ချိန်မြောက်ဆွေးနွေးပွဲမှာဖြစ်သွားတဲ့အတွက်ယုံကြည်မှုဒီရေကြမသွားဘူးလ
ားဟုတ်ကဲ့ကျွန်တော်တို့ရဲ့ယုံကြည်မှုကတော့တမတော်သားအကောင်းဆောင်တွေနောက်ပြီးတော့ဗမတာကြီးဦးသိန်းစိန်နဲ့သူရဲ့ဒီဘဟုကော်မတီပေါ့ငင်းငင်းရေးဘဟုကော်မတီနောက်ငင်းငင်းရေးညီနိုင်ဟိုအလုပ်အဖွဲ့ပေါ့ဒီအဖွဲ့တွေအပေါ်မှာတော့ကျွန်တော်တို့ကယုံကြည်မှုရှိတယ်တကယ်ပဲဘရိုနေနဲ့ဒီတိုင်းပြည်ရဲ့ဂုဏ်သိက္ခာတိုင်းပြည်ကိုပြန်လဲကယ်တင်ဖို့တိုင်းပြည်ကိုပြန်လဲထူဆောင်ဖို့စေတနာထားပြီးတော့တကယ်ပွားလိုက်မယ်လို့တော့ကျွန်တော်အပြည့်အဝယုံကြည်တယ်။ဒါကြောင့်ပဲကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုဆိုပြီးတော့ဒီပြန်လည်လေးစားမှုနဲ့ဒီပါဝင်ဆွေးနွေးလာတာဖြစ်တာပေါ့ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဘုံဘူးကျန်တဲ့လူတွေကိုကျွန်တော်လက်မပေးခင်ဘုံဘူးနောက်ဆုံးမိကုန်းလေးကျွန်တော်တခုမေးချင်တာစောစောဘုံဘူးပြောသွားတဲ့အထက်မှာလည်းပါပါတယ်။အပြင်ကကျွန်တော်လေ့လာကြည့်တဲ့အခါမှာလည်းစောင့်ကြည့်တဲ့သူတွေအနေနဲ့လည်းဒီအချက်ကိုတော့သတိထားမိတယ်ပေါ့နော်။ဆိုလိုချင်တာကအရင်ကတက်မတော်ဘက်ကနေဥဆိုပါပေါ့ကိုယ်စလဲဖြစ်နေဒီဆွေးနွေးနေတဲ့သူတွေကအခုတက်မတော်ထဲမှာတာဝန်မရှိတော့ဘူးတခြားနေရာကိုရောက်သွားတယ်ရာထူးပြောင်းတယ်ပဲဆိုကြပါစို့ရောက်သွားတယ်ဆိုတဲ့အခါကျတော့ဒီတက်မတော်ဘက်ကသဘောထားနည်းနည်းလေးပြန်ပြီးတော့ပြောင်းလာတဲ့လူသစ်နဲ့ဆွေးနွေးရလည်းဖြစ်တယ်ဆိုတော့ကွင်းဆက်တွေပြတ်တယ်လို့ဖြစ်သွားသလားကွင်းဆက်တွေပြတ်တယ်လို့ဖြစ်လာတယ်ပေါ့နော်ဆိုတော့ဒါဟာတနည်းအားဖြင့်ကြည့်ရင်တက်မတော်ဘက်ကဗျူဟာသုံးပြီးတော့လှုပ်တာမျိုးမဖြစ်နိုင်ဘူးလားကျွန်တော်တို့စဉ်းစားကြည့်တာပေါ့နော်အပြင်ကနေကြည့်ရတဲ့သူတွေအနေနဲ့ဘာလို့လဲဆိုတော့အဆင်ပြေပြေဆွေးနွေးလာခဲ့ကြပြီးတော့မှလူပြောင်းလိုက်တဲ့အတွက်အခုကျတော့တခါစာလုံးရပြန်စားမလို့ဖြစ်နေသလားလို့
ဟုတ်ကဲ့အဲ့ဒီမှာလည်းပဲဟိုပါပေါ့လေဟိုပါပေါ့ဒီကျွန်တော်တို့တိုက်ခိုင်မလားတော့မပြောနိုင်ဘူးပေါ့ဗျာတမတော်ကဘာကြောင့်ပြူဟာပြောင်းလဲလို့ပြောတဲ့ခါကျတော့ UFC ကိုအပြစ်ပုံချပြီးတော့ပြောင်းဝင်မယ်ပဲတကယ်သူဘာကြောင့်ပြောင်းနေလဲပြန်ကြည့်တော့ဒီတမတော်နိုင်ငံတော်ဖီတော်သူတမတော်ကြီးနဲ့သူအစိုးရကတော့ကျွန်တော်တို့ကိုဖက်ဒရယ်စနစ်နဲ့ဖီတော်သူကိုဒီဆောက်မယ်နော်အဲ့ဒီပြည်တော်သူတိဆောက်တဲ့နေရာမှာလည်းအဖွဲ့ဝင်ပြည်နယ်တွေမှာမြို့သားတန်းတူရေးကိုယ်ပိုင်ပြဌာန်းခွင့်ရေးတွေရှိရမယ်ဆိုတော့ဆုံးဖြတ်ချက်ကိုစာချုပ်ထဲမှာဗမာကြီးရဲ့မိခွန်းနဲ့အညီပေါ့လေကျွန်တော်ထည့်လိုက်တယ်အဲ့ဒီစာချုပ်ထဲမှာအဲ့ဒီလိုပြည်တော်သူစနစ်နဲ့ပတ်သက်ပြီးတော့ပါလာတဲ့ခါကျတော့ဒီပေါ်မှာတပ်မတော်ရဲ့ဖိုးရဲမှုကလည်းရှိလာတယ်လို့ကြားတယ်ဆိုလိုတာကတော့တပ်မတော်တချို့ကောင်းဆောင်တွေကတော့ဖက်ဒရယ်စနစ်လို့ပြောရင်ခွဲထွက်ရေးဖြစ်လာမှာစိုးလို့တို့ရင်လို့တဲ့ခါမဖြစ်ဖြစ်ဘူးလို့ပြောတဲ့အမှန်လေပေါ့ဗျာ။ဒါတော့ကျွန်တော်တို့မြင်တာကတော့ဒီပရစနစ်ဖြစ်ပြီးတော့တိုင်းပြည်အေရှာပြီးတော့ပုံမျိုးတိုးတက်လာရင်နော်ကျွန်တော်တို့ဒီသမိုင်းတရခါမဟုတ်ဘဲနဲ့သမိုင်းတူရဲ့ကောင်းတွေဖြစ်လာတယ်။အဲ့ဒီသမိုင်းတူရဲ့ကောင်းဖြစ်နိုင်တယ်ဆိုတော့ ဒီဟိုဘာဘောလေရှူတောင်းကနေမကြည့်ပဲနဲ့ဖွင့်တော့တမန်တဲ့အခါမှာဖြစ်မှာအယူဆွဲနေတဲ့မူလအယူဆကြီးတွေကြောင့်ပါဗျာတမန်တဲ့အခါဖြစ်မှာကြောက်တယ်ဆိုတဲ့အယူဆတစ်ခုတည်းနဲ့ဒီသမ္မတကြီးရဲ့ဖွဲ့စည်းချင်းကမှုကိုပြန်ပြီးတော့ဒီဟို counter balance လုပ်ချင်တဲ့သဘောမျိုးများတမ်းတော့အရှင်ဘာသာလာပေါ့အဲ့ဒါကတော့ဒါတို့ပဲပေါ့ဗျာအစိုးရက
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ကတော့ UFC ကိုတော့ခုတုန်းလုပ်လိုက်တဲ့သဘောမျိုးလောက်ပဲဖြစ်သွားသလားပေါ့ဗျာကျွန်တော်စိုးရိမ်တာပါအဲ့ဒါစိတ်ကူတာ
ဟုတ်ကဲ့ဟုတ်ကဲ့တိုင်းသားတွေဘက်ကတော့ခွက်ထွက်လို့စိတ်ရှိပါသလားရက်စုံလို့လေးဘုံမူ
အမဘယ်မှမရှိဘူးမရှိတဲ့အပြင်ကိုတန်းလူကြီးတို့နဲ့ပြည်တော်စုတစ်ခုကိုပူးပေါင်းဆောင်ရွက်ဖို့အဓိကပဲဖြစ်ပါတိုင်းသားပဲ
ဟုတ်ကဲ့ခင်ဗျာဘုံမူကျေးဇူးတင်ပါတယ် on the record လေးဖြစ်တော်အောင်လို့ပါဆိုတော့ကျွန်တော်အခုဘုံမူအောင်လင်းထုတ်ကိုကျွန်တော်ဒီလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဘုံမူရှိပါလားခင်ဗျာ
ဟုတ
်ကဲ့ခင်ဗျာစောစောဟိုဘုံမူကြီးခွန်ကပြောသားတယ်လို့ပဲဘုံမူလည်းကြားပါတယ်ဆိုတော့တတ်မတော်ရဲ့သဘောထားအခုနောက်ဆုံးအထူးသဖြင့်တော့ဒီ6ကြိမ်မြောက်အခုနောက်ဆုံးပြုတ်လို့သွားတဲ့ဆွေးနွေးပွဲမှာနည်းနည်းလေးပြောင်းလဲသွားနည်းနည်းပြောင်းသွားတယ်လို့ဆိုရမှာပေါ့နော်ဆိုတော့တမတော်တဲ့မှာအတွင်းကြကြတာဝန်ထမ်းဆောင်ခဲ့ဘုံမူအနေနဲ့ကောသူတို့ရဲ့ဒီတွဲခေါ်ပုံကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတော့ဘုံမူသုံးသပ်ကြည့်လို့ရလားဘယ်လိုမျိုးသုံးသပ်မိလဲ
โอเคကျွန်တော်အနေနဲ့ပြောရရင်ပေါ့ဒီကျွန်တော်တို့စစ်စိုးရဖြစ်တုန်းကဒီငင်းရဲဆွေးနွေးပွဲဒီမှာလေကျွန်တော်ကိုယ်တိုင်လည်းထဲထဲဝင်ဝင်ကျွန်တော်တို့ပါဝင်ခဲ့ပါတယ်ဒီတမတော်သားတွေကိုယ်တိုင်လည်းဒီငင်းရဲကိုတကယ်လိုလားတယ်ကျွန်တော်တို့ဒီအတိုင်းလားလည်းခိုင်ခွဲလေငင်းရည်ကိုတော်တော်လေးလိုလားပြီးတော့မှကျွန်တော်တို့ငင်းရည်ကိုလုတ်ခဲ့ကြတာပါလုတ်ခဲ့လို့လေကျွန်တော်တို့ငင်းရည်အဲ့ချိန်အဲ့ဒီကာလကလည်း18နှစ်ကြာလောက်ပါလေငင်းငင်းညံ့နေခဲ့ရတာဟာအလုံးဖြစ်ဖြစ်ပါပဲအဲ့ policy ဘိုင်းမော်လေနော် policy ဘိုင်းကိုပြန်လေးလာကြည့်ရကတည်းကတော့ကျွန်တော်တို့ခေတုန်းကလုတ်ခဲ့တဲ့ဒီငင်းရည်ပုံစံမျိုးနဲ့ခုလုတ်နေတဲ့ငင်းရည်ပုံစံမျိုးကအွန်လိုင်းကြီးပွားပေမဲ့တကယ်အဓိကအချက်ဒီမှာတော့ကျွန်တော်တို့မကွာအောင်သူသွားတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ဒီတန်းတော်ပိုင်းနဲ့ပတ်သက်ရင်ခုမှကျွန်တော် KIA နဲ့တုန်းကကျွန်တော်တို့ဘုဂျုံအင်းကျော်တို့ဘုဂျုံစောရင်တို့တိုင်းမှုတွေကိုတိုင်းဘုဂျုံမှုကြီးတန်းရှင်ကိုသွားတည်ပို့ပြီးတော့မှဒီလက်မှတ်ထိုးပါမယ်ဆိုရင်ဒီကွက်ကိုတောင်းပြီးတော့မှသူတို့လက်မှတ်ထိုးခဲ့ရတယ်။အဲနောက်တစ်ခါအကေယူကိစ္စမှာလည်းဘုဂျုံမှုကြီးတန်းရှင်ကပထမကျွန်တော် DJP ကိုကျွန်တော်တို့တင်းတွင်းနိုင်ခဲ့တယ်ပြီးတော့မန္နာဘလော့တိုက်တယ်ပြီးတော့ KU ဘိုဒနာချုပ်ပြုတ်ခွဲသွားတယ်အဲ့ဒီချိန်မှာ KU နဲ့တက်တဲ့ပြီးတော့မှငင်းငယ်ကြီးဖွဲ့လာကြတဲ့ခါကျတော့အဲဒီကဒါအမလာအကတမလာဘောလို့ပြုမန်းရှာတို့နဲ့ကျွန်တော်တွေ့ရပါတယ်တော့ငင်းငယ်ကြီးကလက်ကမ်းလိုမှာကြမှာဘာကြောင်းလဲလို့ရဲဆိုတဲ့ခါကျတော့ KU ကိုကျွန်တော်တို့ KIO တို့မွန်ပြည်နဲ့ပါတီတို့လို့ပေးတဲ့ဒီတော့မပေးနိုင်ဘူးအကင်းကသူတို့လွတ်လိုက်အမေငင်းကြီးနဲ့လက်နဲ့လဲရမယ်သူတို့ကတော့လက်နဲ့ချခိုင်းရမယ်ဆိုတဲ့ policy ကိုတစ်ချင်းကြောင်းပိတ်တယ်ဗျာသူအဲ့ဒါကဘာဖြစ်လို့တောင်းလဲဆိုတော့သူကမင်းတို့ဘာတိလဲဆိုပြီးတော့မှအကင်းကဘုဒ္ဓကြီးကိန်းနဲ့ရှိပါတယ်ဘုဒ္ဓကြီးတို့ပြောနိုင်ပါတယ်ဘာလို့ကိန်းကဒုတိယဓမ္မဘီမှာဒုတိယလူမျိုးအများဆုံးလေကိန်းယူဟာဒီတက်တန်းကြာဆုံးကျွန်တော်တို့လက်နဲ့ကြိုင်ဖွဲ့ပြီဗျာနိုင်ငံရေးလမ်းစဉ်ရှိတယ်သူဘာသာရေးအခွင့်အရေးများတယ်နိုင်ငံသားသက်ဆိုင်ရေးလည်းရှိတယ်ဒီချက်တွေကြောင့် EU ကတော့ကျွန်တော်တို့ဂျန်နယ်အဖွဲ့တွေကိုတန်းတူမပေးနိုင်ဘူးဆိုတဲ့ပုံစံမျိုးကချက်ချင်းကြောက်လာတယ်ဗျာတော့ကျွန်တော်ဒီဘက်အဖွဲ့ကလည်းဘာလို့လို့မှမသိပဲနောက်ဆုံးကျတော့ဟိုပြောစီပြောနေပဲသူတို့ပဲဟိုကျွန်တော်တို့လုံးလိုက်ရတယ်အခုလည်းရောက်တဲ့ဂျုံချမှုစင်တာအဆင့်အဆင့်ကိုရောက်နေကြပြီအခုကမင်းတို့လေလောကကရင်တော့ခက်ပါလိမ့်မယ်ကျွန်တော်နားလည်မယ်တော့ဇုံပြောက်ပေါ့ဒီတမတော်လည်းမဟုတ်ဘူးညာငါတော့ဟိုပေါ်စီကိုကအခုတက်တီကိုကအရင်အရေးမဲကြီးတွေကလွှမ်းနေတဲ့အတွက်ကြောင့်လို့ချက်ချင်းကြံကြောင်းသွားတယ်အခုဒီမင်းအောင်လည်းတော့သွားပြပြောလို့မရဘူးသူကြီးမင်းအောင်လည်းဒီလမ်းနေတဲ့သူရှောက်နေရတာဟုတ်အဲ့ဒါအများကြီးကြောက်ရှိတယ်အဲ့တော့တကယ်ကိုစစ်စစ်မှန်မှန်ငင်းငယ်ရေးကိုလိုချင်တယ်ဆိုရင်ငင်းငယ်ရေးကိုနိုင်ငံရေးလက်ရက်နေနဲ့မတုံးပါနဲ့အဲ့နော်ဒီကိုစိုက်ဆိုင်ဖို့ခြေပြတ်ဖို့အတွက်ကိုငင်းကြဲရေးကိုလက်ကနေနဲ့မတုံးပါနဲ့တကယ်အဲ့နော်ဒီနဲ့ယုံကြည်ကြည်ဖြစ်အောင်လုပ်ဖို့လိုရတယ
်ဆို
တော့ကျွန်တော်ဘုတို့များတို့ကျွန်တော်နိုင်ရွှေငှက်ရွှေချင်းတို့အခုတော်ပိုင်းလုံးနဲ့တွေ့ရခါမှာခင်ဗျားတို့အစိုးရဆက်ဆက်ကပြည်လုံးစာချုပ်ပြီးတဲ့ကကကျွန်တော်တို့တိုင်းသားတွေကိုလိန်ခဲ့တယ်အခုချိန်ကြီးလေဦးမှလားဆိုပြီးတော့မှကျွန်တော်တို့စလို့နောက်လို့နဲ့ကျွန်တော်မေးခဲ့ဘူးတဲ့နေသားမျိုးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျဘုံကျေးဇူးတင်ပါတယ်အခုကျွန်တော်ဒေါက်ခွန်ကြာကိုအလဲပေးခြင်းပါတယ်ခင်ဗျဒီအရာဖက်လူမှုအဖွဲ့အစည်းအားလုံးစုပေါင်းဖွဲ့စည်းထားတဲ့အလို့အဖွဲ့အဖွဲ့ဝင်ဒေါက်ခွန်ကြာသူဒေါက်ခွန်ကြာဆိုရင်လည်းဒီပြီးခဲ့တဲ့6ချိန်မြောက်ဆွေးနွေးပွဲအပြီးမှာအရာဖက်လူမှုအဖွဲ့အစည်းတွေဖွဲ့စည်းနဲ့ဒီဟိုသက်ဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံကြတော့ဖိတ်ခံရတဲ့အဖွဲ့ကကိုယ်တည်းလည်းဖြစ်ပါတယ်ဆိုတော့ဒေါက်ခွန်ကြာရဲ့အမြင်ရောအခုလက်ရှိနောက်ဆုံးဖြစ်သွားတဲ့အခြေအနေတွေအပေါ်မှာလက်ရှိရှိနေတဲ့အပေါ်မှာယုံကြည်မှုအပေါ်မှာဘယ်လိုမြင်မိလဲယုံကြည်မှုတည်ဆောက်တဲ့အပေါ်မှာ
ကျွန်မအနေနဲ့ကတော့ဒီလူထုတယောက်အနေနဲ့ဆိုလို့ရှိရင်တော့ဒီငင်းချမ်းရေးဆွေးနွေးပွဲကဒီတစ်ချိန်ကတော့ဒီအနောက်ဘက်ကိုခြေလှမ်းနှစ်လှမ်းသုံးလှမ်းလောက်ကိုပြန်ဆုတ်တယ်လို့မြင်ပါတယ်ရှင့်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်မှာဆွေးနွေးနေတဲ့အချိန်မှာပဲတစ်ဖက်မှာနေဆက်ဘက်မှာရောတစ်ချိန်ချမ်းပြီးလို့ရှိရင်ဒီကရင်ဒေသတစ်လျှောက်လုံးမှာလည်းကြိုက်ပွဲတွေဟာတစ်ခါတိုင်းတစ်ခါကိုကိုအောင်အောင်ဆရာကောင်းအောင်ဖြစ်ပွားနေတယ်။ကျွန်မဆိုလိုတာကဒီအရေးအတွက်ကိုပြောတာမဟုတ်ပါဘူးဖြစ်ပွားပုံဖြစ်ပွားနေဖြစ်ပါတယ်။အဲ့လိုဖြစ်တဲ့အခါကျတော့တစ်ဖက်ကနေဆွေးနွေးနေတယ်တစ်ဖက်ကနေပြန်တိုက်နေတယ်လို့ပြောတဲ့အခါမြမတ်တမတော်ရဲ့အမှန်တကယ်သဘောတရားကတော့ဒီငင်းချမ်းကြီးကိုလိုချင်လို့လာတာဒီဒီဟာဖြစ်ပါတဲ့တစ်ဖက်ကနေပြီးတော့ကျမတို့ကိုယ်တိုင်လည်းယုံကြည်ဖို့စူးစမ်းပြီးတော့မှဒီတီတူလူထုအနေနဲ့ပူပေါင်းပါဝင်ဖို့စူးစမ်းတဲ့အချိန်မှာဆွေးနွေးပွဲရလမှာပထမအချိန်လွန်ခဲ့တဲ့တတိယအချိန်ဆွေးနွေးပွဲမှာတုန်းကဒီအချက်ဒီအချက်တွေဟာတေးလဲစွာဆွေးနွေးပြီးကြပါပြီဆိုပြီးမှပြောခဲ့တဲ့အချက်တွေကိုဒီတစ်ခါကတော့အဖြစ်မပါတော့ပါဘူးပြန်ပြုတ်သွားပါပြီလို့ပြောတဲ့အခါမှာအကုန်လုံးမှသဘောမတူသေးဘူးဆိုရင်တစ်ခုမှသဘောမတူသေးဘူးဆိုတဲ့အချက်လိုမျိုးဖြစ်နေပါလေရှင့်အဲ့တော့အရင်အခုအချိန်ထိကိုဒီချက်တွေသဘောတူပြီးပါပြီငါးချက်ပဲကြံပါတော့တယ်လို့ပြောတယ်အစအဆုံးအကုန်လုံးကိုဘယ်အချိန်မရွေးကြံပြီးမှဒီကြောင်းကြံလာနိုင်တယ်လို့ပဲကြံပြီးသဘောထားပါလေရှင့်ပြီးလို့ရှင့်တော့ခုနပြောခဲ့တယ်လို့လွန်ခဲ့တဲ့18နှစ်လုံးKIO နဲ့အပြစ်ခံရဆဲထားတာပဲဖြစ်ပါတယ်အဲ့အချိန်ကာလဟာငင်းချမ်းရေးမဟုတ်ပါဘူးဒီမှာအနေနဲ့လည်းကချင်ပြည်နယ်မှာပဲနေခဲ့တဲ့အတွက်ကြောင့်မလို့18နှစ်လုံးဟာကျမတို့ကချင်ပြည်သူတွေအတွက်ဆိုလို့ရှိရင်ငရေသမျှဖြစ်ခဲ့ပါတယ်ဒါကိုငင်းချမ်းရေးလို့အတိတ်ပေါ်ခရင်ဆိုတာကိုလည်းလက်မခံပါဘူးရှင့်အဲ့ဒီလိုမျိုးအလားတူငင်းချမ်းရေးကိုမလို့ချင်တဲ့အတွက်ကြောင့်မလို့ဒီတစ်ခါကျမအပါဝင်ရပ်ဘက်အဖွဲ့အစည်းများပြည်သူလူထုကပါဒီငင်းချမ်းရေးလုပ်ငန်းစဉ်ကိုဆက်တိုက်စဉ်ဆက်မပြတ်ဆောင်တည်နေကြတာဖြစ်ပါတယ်ရှင့်
ဟုတ်ကဲ့ဒေါက်ခွန်ကြာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒီနေရာမှာတခုလေးပြောတော်ရရှင်တွေအသိပေးချင်တာကကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ MPC ဘက်ကလည်းသူတို့ဘက်ကဒီဟိုပြောလိုတာတွေပြောလို့ရအောင်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ရအောင်ကျွန်တော်တို့ဖိတ်ခေါ်ပေးမယ်လေအခုချိန်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ဘက်ကတစုံတရာပြောဖို့အစီအစဉ်မရှိသေးဘူးဆိုပြီးအကြောင်းပြန်ခဲ့ပါတယ်ခင်ဗျာဆိုတော့အခုကျွန်တော်လေလိုက်မော်ကို PNL ကဥက္ကမြင့်ထွန်းကိုဖိတ်ခေါ်ကြပါရခင်ဗျာဥက္ကမြင့်ထွန်းလည်းအချိန်ကကျွန်တော်အကန့်အသတ်ရှိနေတော့နည်းနည်းလေးလိုရင်းတွေ့ရှင်လေးကိုကျွန်တော်တို့ပြောပေးပါလားဥက္ကမြင့်ထွန်းရဲ့အမြင်လေးတွေကိုလည
်းဟုတ်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီအခြေခံအပြည့်တော့ကျွန်တော်တို့ပြောရမှာဒီရွေးချယ်ခွင့်မရှိလို့ပြစ်ပယ်လို့မရတဲ့အရာလေးမျိုးရှိပါတယ်ကျွန်တော်မိဘမောင်နှမသားသမီးအိမ်ကြီးချင်းကအဲ့ဒါတွေကတော့အချင်းချင်းမှာကျွန်တော်တကယ်ညှိနေနိုင်တဲ့ဖြစ်အေးချမ်းချမ်းနေနိုင်အောင်တကယ်လုပ်ဖို့လိုတယ်ကျွန်တော်တိုင်းပြည်မှာကနိုင်ငံရေးရဆွေးနွေးဖြစ်ရှင်းတာအဓိကမရှိဘူးအဲ့ဒါအရင်းကအကြဆုံးပြဿနာဖြစ်ပါနိုင်ငံရေးရအရင်းကပြဿနာတွေဆွေးနွေးဖြစ်ရှင်းမှုမလုပ်နိုင်ဘူးဆိုရင်အကျိုးတရားအနေနဲ့ကျွန်တော်ပြည်ရင်းငင်းရရမှာမဟုတ်ကြောင့်မို့ကျွန်တော်အနေနဲ့ကတိုင်းပြည်မှာကျွန်တော်အင်အားသုံးဖြစ်ရှင်းမှုနဲ့ကျွန်တော်ပြည်တော်စုကိုထူထောင်ခဲ့တာမဟုတ်တဲ့အတွက်အင်အားသုံးဖြစ်ရှင်းမှုနဲ့ကျွန်တော်တိုင်းပြည်ကိုပြဿနာကိုဒါဖြစ်ရှင်းနိုင်မှာမဟုတ်ပါဘူးဟိုကျွန်တော်တို့ပြက်ခဲ့တဲ့ဒီမှာတော့သုံးပွင့်ဆိုင်ဆွေးနွေးပွဲမှာတော့အားလုံးကနိုင်ငံရေးပါတီတွေရောနောက်တစ်ခါကျွန်တော်တို့ UP ကျေးဇူးအစီအစီကြီးရောအားလုံးကတော့ကျွန်တော်တို့ NCA တပီလုံးပြစ်ခတ်ရက်ကိစ္စတွေကိုအညံဆုံးတာဖြစ်ချင်တဲ့ဒေသနာနဲ့တာပြောကြပါတယ်အဲ့တော့အဲ့ဒီမှာဒီနိုင်ငံရေးပါတီတွေကပြောတာလေကျွန်တော်မှတ်မှတ်သားသားတော့တို့ကကြက်ဥကိုကင်တဲ့အခါမှာဖြိပ်ပြီးတော့ကင်လို့ရှိရင်လည်းကွဲတာဖြစ်တယ်လို့ဖော်ပြီးကင်ရင်လွတ်ကြပြီးကွဲတာလေကွဲတာကညာတူတူပဲပေါ့လေအဲကြောင့်မတင်မင်းဝိအခြေအနေကိုကင်ပြန်နိုင်ရဖို့နေတာပြောကြပါတယ်နောက်တစ်ခါကျွန်တော်လက်စားမချေဘဲနဲ့တင်ပုံးချေကြဖို့ဒါချင်းနဲ့ချေတာကိုပြောကြပါတယ်။အဲ့အဲ့ဒီမှာကျွန်တော်တို့ဒီ28ရက်နေ့ပွဲမှာကျွန်တော်တွေ့ခဲ့ရတာအားလုံးရဲ့ဆန္ဒကတော့ဒီနိုင်ငံရေးတုံ့ဆုံဆွေးနွေးရေးကိုအသုံးခွန်ဆိုင်လုပ်ဖို့နဲ့ဒီငင်းငင်းရဖို့ပူပေါင်းဆောင်ရွက်ပါဖို့တာနိတန်ချတာကိုမြင်တဲ့အတွက်တော့ကျွန်တော်တို့ဒီအစိုးရကြားရယ်ကျွန်တော်အကောင်းမြင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။ဥောင်းမင်းကတော့ဒီထိုးမက်စင်ကတော့နောက်တလန်ဆုတ်ရတာပဲလို့ဒီလိုပြောလို့ဒီနိုင်ငံသားလည်းပဲဒါဒီလိုသူနိုင်ငံရေးဆွေးနွေးမှုတွေတခါမှမရှိခဲ့ရင်လည်းဦးသိန်းစိန်လက်ထက်မှာတော့နိုင်ငံရေးဆွေးနွေးမှုကိုလက်ခံလိုက်မယ်လို့ယုံကြည်တဲ့အကြောင်းပြောကြပါတယ်။ဒါကျွန်တော်အနေနဲ့ဒီနေ့ကိစ္စကတော့ကျွန်တော်မိသားစုစိတ်ကနေတကယ်ဖြစ်ရှင်းဖို့လိုတယ
်။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့။
သူကနေဖြစ်စေတရားဖြစ်စေအပေါ်စီကယူပြီးလုပ်ရင်တော့ကျွန်တော်တို့ရဲ့ငင်းငင်းရတော့အော်ဒါတော့ဒါအနေနဲ့အလှမ်းဝေးမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။
တော်တယ်အားလုံးကတော့ဒီငင်းငင်းကျင်တဲ့စိတ်ကတော့အားလုံးမှာရှိပြီးသားဖြစ်တဲ့အောင်မြင်မယ်လို့ကျွန်တော်တို့ကျေနည်းနည်းလေးပြောချင်တာကတော့ကျွန်တော်တို့ဒီ UNC ဥက္ကဋ္ဌကြီးပို့ချုပ်ရင်အမှန်လားပြောတာရှိပါတယ်။ဒီနေ့ကျွန်တော်တို့
အစိုးရကိုအနိုင်ကျဖို့အတွက်ကြိုးလုပ်နေတာမဟုတ်ဘူးကျွန်တော်လက်နက်ကင်ပြီးဆန္ဒပြနေတာလို့ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ဒါက
ဒီဗိုလ်ချုပ်အင်မန်လာပြောတဲ့နေရာမှာကျွန်တော်တို့အခုလို UNC မှာဖွဲ့ပြီးလုပ်ကြတာကစုပေါင်းပြီးတိုက်ဖို့မဟုတ်ဝိုင်းတိုက်ဖို့မဟုတ်ဝိုင်းပြီးတော့ဆွေးနွေးဖို့ပါလို့ပြောတာပြောကြရှိပါတယ်ဒါကြောင့်တစ်ဖက်နဲ့တစ်ဖက်ကြားမှာတန်တရားတွေလဲတာတွေလည်းတကယ်မှန်မှန်ကန်ကန်နားထောင်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းဆွေးနွေးကြဖို့လိုတယ်လို့တင်ပြခြင်းပါတယ
်ဟုတ်ကဲ့ဟိုခုမြင်တွင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အခုအဆုံးသက်မတက်ခင်မှာကျွန်တော်တို့ channel အချိန်လေးမှာပထမဆုံးကျွန်တော်ဘုံမှုအောင်လေးထုတ်ကိုမေးကြည့်ပါတယ်ဟိုလိုရင်းတွေ့ရှင်လေး30စက္ကန့်လောက်ပေါ့နော်ဟိုတမတော်အနေနဲ့ဒီညဉ့်ညမ်းရဖို့အတွက်ဘာလှုပ်ဆောင်ဖို့လိုတယ်လို့ထင်ပါလဲခင်ဗျာတမတော်ဘက်ကနေ
တမတော်ဘက်ကတော့ကျွန်တော်ပုံမှန်လေးပြောရရင်တော့သူ့ရဲ့စိတ်ရင်းစေတနာမှာကြိုးစားမှုကိုကြပါဆောက်သူဟာအင်အားကြီးတဲ့အဖွဲ့အစည်းဖြစ်တဲ့အကြောင်းကိုလက်ရှိဒီတိုင်းရင်းသားနယ်မြေတွေမှာတမတော်ကြောင့်စစ်ကြောင်းတွေကြောင့်ဒုက္ခရောက်နေတဲ့ဒီပြည်သူပြည်သားတွေကိုငဲ့ညာသောအဖြစ်တမတော်ဘက်ကစစ်ကြောင်းတွေကိုပြန်ပြီးတော့မှဒီခွာပေးပါလို့ကျွန်တော်မေတ္တာရက်ခံလိုပါတယ
်ဟုတ်ကဲ့
ဒီပုံမှန်ပြပြီးတော့မှနောက်ပိုင်းကိုဆွေးနွေးတဲ့ပြည်သူတော်ကိုဆက်လုပ်သိချင်ပါတယ
်ဟုတ်ကဲ့
စစ်တိုက်လေးစကားပြောလေးဆိုရင်တော့လည်းဘတော်မှကျွန်တော်တို့ငင်းငယ်ဆိုတာရနိုင်မှာမဟုတ်လည်းမဟုတ်ဘူး
ဟုတ်ကဲ့ခင်ဗျာနောက်ဆုံးကျွန်တော်ဗမွေးခွန်ဥက္ကာကိုဖိတ်ခေါ်ကြပါတယ်ဗမွေးခွန်ဥက္ကာကအခုညဉ့်ညိုင်းဆွေးနွေးပွဲတွေတောက်လျှောက်ပါလာတယ်အခုအတွင်းတစ်ဖက်ကဆွေးနွေးရတင်ပြရတဲ့အကြောင်းအရာတွေကိုလည်းအသေးစိတ်သိထားတယ်ဆိုတော့ညဉ့်ညိုင်းဒီညဉ့်ညိုင်းအလားအလာခါအရှိမဘလို့ရှိတယ်လဲညဉ့်ညိုင်းဆွေးနွေးမှုတွေဘလောက်ကြာနိုင်အောင်မထင်တယ်လဲဗမွေ
းညဉ့်ညိုင်းလို့ပြောရင်တော့အပြည့်အစုံရဖို့ဆိုရင်တော့ပုံနဲ့၅နှစ်တော့ကြာနိုင်တာပေါ့တိုးတော့ညဉ့်ညိုင်းရထဲမှာရှိနေတဲ့အဆင့်တွေရှိတော့တစ်ဖြစ်ပြီးတစ်ဖြစ်သွားမယ်ဆိုတော့ပထမကျွန်တော်ပြစ်ခတ်ရဆေးရီဆိုတဲ့အဆင့်ကိုဖြတ်ကျော်ရမယ်ပြစ်ခတ်ရဆေးရီပြီးတာနဲ့တပြိုင်နက်ကျွန်တော်တို့ကဒီနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အတွက်မူပေါင်းဆွေးနွေးပွဲလုပ်ရမယ်မူပေါင်းတွေကိုသဘောတူပြီးပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုစတင်မယ်ဖွင့်မယ်အဲ့ဒီကဒီအဆင့်ပေါင်းများစွာဖြတ်ကျော်ပြီးတော့မှပြည်တော်သူတစ်ဝန်းလုံးနဲ့သက်ဆိုင်တဲ့ညီလာခံပြည်တော်သူတစ်ဝန်းလုံးနဲ့သက်ဆိုင်တဲ့သဘောတူစာချုပ်အဲ့ဒါလေရရှိမှာဖြစ်တယ်ဒါမှကျွန်တော်တိုင်းပြည်ကိုဒီအာရှမှာဖြစ်ဖြစ်ကမ္ဘာမှာဖြစ်ဖြစ်ပြန်လည်ထူထောင်ပြီးတော့တင်းတင်းတဲတဲရပ်တည်နိုင်ဖို့လုပ်နိုင်ဖို့အခြေအနေကအဲ့ဒီလိုဟိုလမ်းပြမြေပုံနဲ့သွားမှဖြစ်မယ်လို့ကျွန်တော်တို့ကအယုံကြည်ညော်လင့်ပါတယ်အဲ့ဒီလိုပြည်တော်သူဒီဖောက်နိုင်မီမှပါလင်ငင်းငန်းရေးဆိုတာတန်တူကြည့်သူအောက်မှာပိတ်ခါရှိရှိနဲ့ရရှိပြီးတော့တိုင်းပြည်လည်းဖွင့်ပြမယ်လို့တော့ကျွန်တော်ယုံကြည်တယ်ခင်ဗျ
ဟုတ်ကဲ့ဗိုလ်မှူးကျေးဇူးတင်ပါတယ်အခုပါဝင်ဆွေးနွေးကြတဲ့ဗိုလ်မှူးအောင်လင်းထွတ်ကဒေါက်ခွန်ကြောင်ဥက္ကမြင့်ထွန်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဖိတ်ခေါ်ပြီးတော့မှဆွေးနွေးခွင့်မရလိုက်တဲ့သူတွေကိုလည်းကျွန်တော်တို့တောင်းပန်ပါတယ်အီးမေးလ်နဲ့ဟိုထည့်ဝင်ပြီးတော့ဆွေးပါဝင်ဆွေးနွေးကြတဲ့သူတွေကိုလည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျအချိန်မရလို့မဖတ်နိုင်ခဲ့တာဖြစ်ပါတယ်နောက်တစ်ပတ်မှပြန်ပြီးတော့ဆုံးကြသေးရပါ
ကိုယ်စော်ဝင်းလိုင်းအစီအစဉ်ဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုနားမထောင်လိုက်ရသူတွေအတွက်မနက်ဖြန်ဗိုလ်တူးမနက်မှာလည်းပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA ရဲ့မနက်ဖြန်မနက်6နာရီနေ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကကြေညာပါမယ်
ဟောင်ကောင်မှာဆန္ဒပြသူတွေဘက်ကပိုဆန္ဒပြသွားမယ်လို့ချိန်ချောက်လိုက်ပေမဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကတော့ဒီဆန္ဒပြပွဲတွေအမြန်ရပ်ပေးဖို့တောင်းဆိုလိုက်ပါတယ်ဒီနေ့မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးလျောင်ချန်ယုံမေကွန်းပြောရမှာသူနှုတ်ထွက်ပေးဖို့နဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲလုပ်ပေးဖို့ဆန္ဒပြသူတွေတောင်းတဲ့အတိုင်းလိုက်လျောပေးမှာမဟုတ်ဘူးလို့တင်ခံလိုက်ပါတယ်ဒါအပြင်ဒီဆန္ဒပြသူတွေအနေနဲ့ထိမနိုင်သိမရဖြစ်လာတဲ့အတွက်၅ရက်ကြာလာတဲ့ဆန္ဒပြပွဲတွေချက်ချင်းရဆိုင်ဖို့အုပ်ချုပ်ရေးမှူးကတင်းတင်းမာမာဆက်တောင်းဆိုခဲ့ပါတယ်ဒါပေမဲ့ဟောင်ကောင်ဆန္ဒပြသူတွေဘက်ကတော့အခုလိုတောင်းဆိုတာကိုလစ်လျူရှိခဲ့ပြီးဒီနေ့ညနေပိုင်းရောက်လာတဲ့နဲ့မြလမ်းမပေါ်မှာဆန္ဒပြသူတွေပုံများလာကနတ်ဖြတ်မှလည်းဆန္ဒပြပွဲတွေကိုတိုးမြှင့်သွားဖို့ရှိတယ်လို့ဆိုနေပါတယ်အာဖဂန်နစ္စတန်ဆိုရတဲ့နဲ့အမေရိကန်ပြည်တော်စုတို့ဟာကာလရှည်နှောင့်နှေးခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ပါပြီဒီသဘောတူညီချက်အရဒီဇင်ဘာ31ရက်နေ့အာဖဂန်နိုင်ငံအတွင်းကနိုင်ငံတကာတပ်ဖွဲ့ရဲ့လုပ်ငန်းတွေကိုအရင်ဆုံးသတ်ပေးရမယ့်အချိန်မှာအခုတော့နိုင်ငံသားစစ်သား12,000လောက်နိုင်ငံတွင်းမှာဆက်ချန်ထားခွင့်ပြုမှာဖြစ်ပါတယ်ဒီသဘောတူညီချက်အရအယ်ကိုင်ဒါတို့ကိုပြစ်မှတ်ထားဖို့အတွက်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုဆက်ပြီးလက်ချင်တန်းတန်းပေးဖို့အတွက်ပါနိုင်ငံသားတပ်တွေကို10စုနှစ်တခုကြာဆက်လက်ထားရှိခွင့်ပြုလိုက်တာဖြစ်ပါတယ်အစ္စရေးဝန်ကြီးချုပ်ကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့ကမေကွန်းပြောရမှာအီရန်နဲ့အစ္စလာမ်ကဘာကို ISIS သ စစ်သွေးကြွအဖွဲ့တွေနဲ့အခြေမြင့်ရှိဆက်ဆက်ပြောလိုက်တဲ့ပေါ်အီရန်နိုင်ငံကဝေဖန်ပြစ်တင်လိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုဝင်းမင်းပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်းလွင်အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။VOA American တန်ရဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00 အထိလိုင်းနိုမီတာ24.25-32.51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်တွေအားလုံးဘေးပရာဝေးကွာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.